Welcome to the Voice of America in Burmese.
မင်္ဂလာညချမ်းပါရှင်အမေရိကန်ပြည်ထောင်စုမြို့တော်ဝါရှင်တန် DC ကနေ VOA မြန်မာပိုင်းအစီအစဉ်ရ2016ခုနှစ်မေလ4ရက်ဗုဒ္ဓဟူးနေ့ည9နာရီကနေ10နာရီထိအစီအစဉ်တွေကိုလိုင်းဒိုမီတာ24 25 30နဲ့50တို့ကနေဓာတ်ရိုက်ထုတ်လွှင့်ပေးနေပါပြီရှင်ဒီမှာရှားဖောင်ပါဒီညအစီအစဉ်တွေကိုတာဝန်ယူတင်ဆက်မှာပါရှင
်ကျွန်တော်အောင်လင်းဦးပါဒီညနားဆင်ရမယ့်သတင်းတွေထဲမှာတော့အမေရိကန်သမ္မတလောက်အကျိုးမဲ့ပေးပွဲတွေအင်္ဂါနေ့ကကျင်းပခဲ့တဲ့အိန္ဒိယနားပြည်နယ်မှာဂရေကျော်သရေးဒေါ်နယ်ထရမ့်အနိုင်ရသွားပါတယ်ဖိလစ်ပိုင်နိုင်ငံမှာအာနာရှင်မာကိုစ်ရဲ့တားပြစ်သူဒုသမ္မတရွေးပွဲမှာထိပ်တန်းနေရရောက်နေပါတယ်ဒီလိုထူးခြားတဲ့နိုင်ငံတကာနဲ့ဒေသရင်းသတင်းတွေကိုမတ်တင်ကြီးထိုင်တဲ့သူကြီးညာပေးမှာပ
ါကောင်းပါပြီရှင်နိုင်ငံခြားအစိုးရတွေကရိုဟင်ဂျာဆိုတဲ့စကားလုံးသုံးနှုန်းထားတာနဲ့ပတ်သက်ပြီးမြန်မာနိုင်ငံခြားရဲ့ဝန်ကြီးဌာနကဘယ်လိုတုံ့ပြန်ထားပါသလဲ
အဲ့ဒါနဲ့ပတ်သက်ပြီးတော့အတိအကျကျွန်တော်ပြောပြရစီ
ဟုတ်ကဲ့
ကျွန်တော်တို့နိုင်ငံခြားရဲ့ဝန်ကြီးဌာနအဲ့လိုမျိုးကန့်ကွက်ထားတဲ့အစားမရှိပါဘူးပြပို့ထားတာလည်းမရှိပါဘူးခင်ဗျာ
မြန်မာနိုင်ငံခြားရေးဝန်ကြီးဌာနရဲ့အမြဲတမ်းအတွင်းဝန်ဦးအောင်လင်းပြောသွားတာပါအပြည့်စုံကိုနောက်ပိုင်းမှာတင်ဆက်ပေးပါမယ်ဒီအကြောင်းနဲ့အတူရခိုင်ပြည်နယ်အတွင်းဖြစ်နေတဲ့တိုက်ပွဲပြပခါနဲ့ပတ်သက်လို့လွတ်တော်ရဲ့ကင်တွယ်မှုအခြေအနေနဲ့လက်ပတောင်းတောင်စီမံကိန်းပြန်လည်စတင်လုပ်ကိုင်မဲ့ကိစ္စကိုဒေသခံတွေကန့်ကွက်ကြတဲ့အကြောင်းတွေအပြင်တစ်ပတ်အတွင်းအားကစားသတင်းတွေကိုလည်းနားဆင်ရဖို့ရှိပါတယ်အခုတော့နောက်ဆုံးရသတင်းတွေကိုကိုအောင်လင်းဦးနဲ့မတ်တကြီးထိုက်တို့ကပြောပြပေးပါမယ်ရှင်
အမေရိကန်သမ္မတလောက်အကျိုးမဲ့ပေးပွဲတွေအင်္ဂါနေ့ကကျင်းပခဲ့တဲ့အိန္ဒိယနားပြည်နယ်မှာအနိုင်ရခဲ့ပြီးတဲ့နောက်ဂရေကျော်သရေးဒေါ်နယ်ထရမ့်မှာသမ္မတလောက်ဖြစ်နိုင်သူတူဖြစ်တဲ့ Republican Party ရဲ့ဦးဆောင်ကော်မတီ RNC ကြီးကတုံ့လုံပြောဆိုလိုက်ပါတယ်အကျိုးမဲ့ပေးပွဲမှာတော့ထရမ့်ကမဲအလုံးရဲ့53ရာခိုင်နှုန်းအနိုင်ရပြီး Texas ပြည်နယ်ထက်လွတ်တော်မှာ Ted Cruz ကတော့38ရာခိုင်နှုန်းနဲ့ဒုတိယ Ohio ပြည်နယ်အုပ်ချုပ်ရေးမှူး John Kasich ကတော့9ရာခိုင်နှုန်းနဲ့နောက်ဆုံးနေရာမှာရှိခဲ့တာပါ Republican Party ရဲ့သမ္မတလောင်းအဖြစ်ရွေးချယ်ခံရဖို့လိုအပ်တဲ့ပါတီညီလာခံကိုယ်စားလှယ်အရေးအတွက် Trump အနေနဲ့မရနိုင်အောင်ဟန်တားဖို့ကြိုးပမ်းရမှာအရေးကြီးတဲ့ပြည်နယ်မှာရှုံးနိုင်သွားတဲ့အတွက် Cruz ကတော့သမ္မတလောင်းရွေးပွဲကနှုတ်ထွက်သွားပါတယ်မေပေးပွဲပြီးထောက်ခံသူတွေကိုမင်းငွန်းပြရမှာတော့မဲဆန်နာရှင်တွေနေနဲ့တခြားလမ်းကိုရွေးချယ်ခဲ့ပြီးသူ့အတွက်အနိုင်ရနိုင်မယ့်လမ်းကလမ်းဆုံးသွားပြီဖြစ်တဲ့အကြောင်းလည်းပြောဆိုခဲ့တာပါထရမ့်ကတော့အင်ဒီယားနားပြည်နယ်မှာအနိုင်ရလိုက်တာဟာကြီးမားတဲ့အောင်ပွဲဖြစ်တဲ့အကြောင်းပြောဆိုခဲ့သလို Cruz နဲ့ Republican Party ဝင်အဖွဲ့သားတွေဟာရှင်မမလို့တဲ့လူတော်တွေဖြစ်နေတယ်ချီချူစွာပြောကြားသွားပါတယ
် Republican Party ရဲ့သမ္မတလောင်းဖြစ်လာရေးရှင်ပြိုင်ဖို့ Donald Trump ပါဝင်လာခဲ့ချိန်တုန်းကနိုင်ငံတော်ကောက်ခံတဲ့လူထုဆန္ဒအကြိုကောက်ခံမှုတွေမှာနှစ်ပေါင်းများစွာပြည်내အုပ်ချုပ်ရေးမှုတွေအထက်လွှတ်တော်အမတ်တွေအဖြစ်တာဝန်ထမ်းဆောင်ခဲ့ကြတဲ့များပြားလာတဲ့ဝါရင်နိုင်ငံရေးသမားတွေရဲ့နောက်မှာပဲရှိမယ်လို့ဖော်ပြခဲ့ကြတာပါမနေ့အင်္ဂါနေ့ညမှာတော့ Donald Trump ကပါတီရင်းဆယ်လကြာရှင်ပြိုင်မှုတွေမှာတခြားပြိုင်ဘက်အားလုံးကိုကြောဖြတ်နိုင်ခဲ့ပြီးသမ္မတရွေးကောက်ပွဲမှာနိုင်ငံခြားရေးဝန်ကြီးဟောင်း Hillary Clinton နဲ့ရှင်ပြိုင်လာရမယ့်အနေအထားကိုရောက်ရှိခဲ့ပါတယ်။ Trump အနေနဲ့ Indiana ပြည်နယ်မှာအနိုင်ရလိုက်တာကြောင့်ဇူလိုင်လမှာကျင်းပမယ့်ပါတီညီလာခံမတိုင်ခင်ပါတီရဲ့သမ္မတလောင်းဖြစ်ရေးအတွက်ညီလာခံကိုယ်စားလှယ်အရေးအတွက်ပြည်မိသွားစေတာလည်းဖြစ်ပါတယ်။Texas အထက်လွှတ်တော်အမတ် Ted Cruz နဲ့ Ohio ပြည်နယ်အုပ်ချုပ်ရေးမှူး John Kasich တို့ကရှင်ပြိုင်မှုအတွင်း Donald Trump ကိုဟန်တားနိုင်မှုအတွေ့ပါတီညီလာခံကိုယ်စားလှယ်တက်နိုင်သလောက်ရဖို့ကြိုးစားခဲ့ပါတယ်။ဒါပေမဲ့မအောင်မမြင်ဖြစ်ခဲ့ပြီးမနေ့အင်္ဂါနေ့ညကပါတီရဲ့သမ္မတလောင်းရှင်ပြိုင်မှုကနေ Ted Cruz နှုတ်ထွက်ဖို့အကြောင်းဖန်ခဲ့ရပါတယ်။ John Kasich အနေနဲ့ကတော့ပါတီညီလာခံကိုယ်စားလှယ်အများစုရရှိဖို့အခွင့်အလမ်းမရှိပေမဲ့ပါတီညီလာခံမှာတနည်းတစ်ပုံဖိအားပေးနိုင်ရေးမျှော်လင့်ချက်နဲ့ဆက်ပြီးရှင်ပြိုင်နေပါတယ်။
နိုင်ငံရေးချက်တဲ့ရင်ဆိုင်နေရတဲ့ဘရာဇီးသမ္မတဒယ်မာရူဆိုပေါ်တရားစီရင်မှာဆွတ်ပြတ်နောက်ရှက်မှုရှိခဲ့တယ်ဆိုတဲ့ဆက်ဆွဲချက်နဲ့စုံစမ်းစစ်ဆေးဖို့အစိုးရရှေ့နေချုပ်ကတရားရုံးချုပ်ကိုတောင်းဆိုလိုက်တဲ့အကြောင်းမီဒီယာတွေမှာဖော်ပြပါရတယ်။အင်္ဂါနေ့နောက်မှထွက်ပေါ်လာတဲ့သတင်းတွေနဲ့ပတ်သက်ပြီးတာဝန်ရှိသူတွေကတော့တစုံတရာအတည်ပြုပြောဆိုတာမျိုးမရှိပါဘူး။အစိုးရပိုင်းရေနံကုမ္ပဏီ Petrobras ကိုစုံစမ်းစစ်ဆေးမှုတွေမှာကြားဝင်ဟန်တာဖို့သမ္မတကကြိုးပမ်းမှုတွေရှိခဲ့တယ်လို့လည်းတင်ပြရှိတဲ့အကြောင်းဘရာဇီးနိုင်ငံက Global News သတင်းစာကဖော်ပြခဲ့တာပါ။သမ္မတရူဆော့နဲ့မဟာမိတ်ဖြစ်တဲ့သူ့အရင်သမ္မတလူးစ်အင်ကာချီယိုလူလာဒါဆာဗီယာတို့ကိုစုံစမ်းစစ်ဆေးဖို့တောင်းဆိုတဲ့အကြောင်းအစိုးရရှင်းနေချုပ်ရော်ဒရီဂိုရန်နော့ကိုကူကပ်ပြီးဖော်ပြထားတာဖြစ်ပါတယ်။ဘရာဇီးသမ္မတနဲ့သမ္မတဟောင်းနှုတ်ရဲ့တယ်လီဖုန်းပြောကြားချက်တွေကိုကြားဖြတ်ထောက်လှမ်းမှုတွေပေါ်အခြေခံပြီးစုံစမ်းစစ်ဆေးဖို့ဖြစ်လာတာလို့လည်းသတင်းကဖော်ပြခဲ့တာပါ။ဒီရမှုတမှုနဲ့စုံစမ်းစစ်ဆေးခံနေရတဲ့သမ္မတရူဆော့ကတော့အစောဆုံးရှေ့သတင်းပတ်လောက်မှာအယုံကြည်မရှိအဆိုတင်သွင်းခံရမယ့်အမှုနဲ့ရင်ဆိုင်နေရတာလည်းဖြစ်ပါတယ်။
တူရကီနိုင်ငံသားတွေကိုဥရောပမှာအလဲအပတ်နဲ့စီးပွားရေးအတွက်ပြည်ဝင်ခွင့်ဗီဇာမလိုပဲရက်ပေါင်း90အထိဝင်ခွင့်ပြုဖို့ဥရောပကော်မရှင်ကတိုက်တွန်းလိုက်ပါတယ်။တူရကီနိုင်ငံအနေနဲ့ဗီဇာနဲ့ပတ်သက်လို့သတ်မှတ်ချက်82ချက်စလုံးပြည့်မီတဲ့အတွက်ဥရောပကဗီဇာကင်းလွတ်ခွင့်မှာအကျုံးဝင်တယ်လို့ပြောဆိုခဲ့တာပါ။ဒ ီကနေ့မှာပဲပြင်သစ်နိုင်ငံပါရီမြို့တော်ကအကြောင်းတစ်ခုထဲမှာသတင်းပတ်အနေငယ်ချခိုးလုံနေတဲ့ရွှေပြောင်းအခြေချသူတွေကိုရဲတွေကခေါ်ထုတ်တဲ့အချိန်မှာအကြောင်းပြင်ဘက်ကဆန္ဒပြသူတွေကိုမျက်ရည်ရိုပုံသုံးပြီးလမ်းရှင်းခဲ့ပါတယ်။ပြန်လည်ပြင်ဆင်မှုအတွက်အလွတ်ထထတဲ့ပါရီမြို့တော်အရှိမြောက်ဘက်ကယွန်းဂျရတ်စ်ကျောင်းကိုအနည်းဆုံးရွှေပြောင်းအခြေချသူ150လောက်ဝင်ရောက်နေထိုင်ခဲ့တာဖြစ်ပါတယ်။ဒီကနေ့ဗုဒ္ဓဟူးနေ့မှာတော့သူတို့ကိုကျောင်းကနေဖယ်ရှားဖို့ရဲတွေရောက်လာကြတာဖြစ်ပြီးအထဲကလူတွေကတကားတွေကိုတားဆီးပိတ်ဆို့ထားကြသလိုအပြင်ဘက်ကဆန္ဒပြသူတွေကလည်းအထဲကိုဝင်မရအောင်တားဆီးဖို့ကြိုးစားခဲ့ကြတာပါ။ပြင်သစ်ရဲတွေကပိတ်ဆို့ထားတဲ့ဆန္ဒပြသူတွေကိုလမ်းကြောင်းရှင်းတဲ့အနေနဲ့မျက်ရည်ရိုပုံသုံးခဲ့တယ်လို့ပါရီမြို့တော်ရဲ့ရဲချုပ်က AP သတင်းဌာနကိုအတည်ပြုပါတယ
် View American Tan ညဘက်မြန်မာဘာသာအစီအစဉ်ညပိုင်း9:00ကနေ10:00အစီအစဉ်ကိုတော့လိုင်းဒိုမီတာ24 kHz 12395လိုင်းဒိုမီတာ25 kHz 11965လိုင်းဒိုမီတာ32 kHz 9323လိုင်းဒိုမီတာ58 kHz 5885စနီတနူးနေမှာလိုင်းလိုက်မီတာ190 kHz 1505ရိုးနဲ့ပါထုတ်လွှင့်ပေးနေပါတယ်ခင်ဗျာ
။ you make at the mobile season ရဲ့ဗုဒ္ဓနဲ့ညဘက်သတင်းတွေကိုဆက်လက်ကြီးညာနေပါတယ်။ UN ငွေမြောက်ပိုင်းမှာ cut pashmark taskant ခုဟို IS သွေးကြွရရဲ့အင်္ဂါနေ့ကတက်ခတ်မှုတွင် US Navy Sea American ရေတပ်ထူးတပ်ဖွဲ့ဝင်တို့ကြာဆုံးသွားပါတယ်။တကယ်ခံရချိန်မှာစတုထမြောက်ချားစကီတင်ဟာမော်စုမြို့မြောက်ပိုင်းကပက်ချမာကတပ်ဖွဲ့တွေကိုစစ်ပတ်ဆိုင်ရာအကြံဉာဏ်တွေနဲ့အကူအညီတွေပေးရနေတဲ့အချိန်ဖြစ်တယ်လို့လည်း American Pentagon စစ်ဌာနချုပ်ကပြောပါတယ်။ဂျာမနီနိုင်ငံမှာရောက်နေတဲ့ American ကာကွယ်ဝန်ကြီး Ash Carter ကတော့အခုဖြစ်ဖြစ်ဟာ UN နိုင်ငံဟာအနေနဲ့ရှိတဲ့နေမြေတစ်ခုဖြစ်ရှိနေစေဖြစ်တယ်ဆိုတော့ကိုသတိပေးလိုက်တာဖြစ်တဲ့အကြောင်းလဲဒီကနေ့ပဲပြောဆိုသွားပါတယ်။ဒါဆိုရင်တော့ American ဦးဆောင်တဲ့နိုင်ငံကညွန်ပေါင်းဖွဲ့ရဲ့ IS သွေးကြွတွေကိုချေမှုန်းရေးစစ်ဆင်ရေးစတင်ခဲ့တဲ့2014ခုနှစ်ကစလို့ UN နိုင်ငံမှာတတိယမြောက် American စစ်တပ်တည်ဆုံးခဲ့တာလည်းဖြစ်ပါတယ်အဲစစ်သွေးကြွတွေကမော်စုမြို့တောင်ပိုင်းနဲ့မြောက်ပိုင်းအရက်ဒီမှာရှိတဲ့ခတ်တပ်ဖွဲ့တွေရဲ့ရှေ့ရက်နေရာအများပြားကိုအင်္ဂါနေ့အရင်တက်ချိန်မှာပပောင်းဆောင်ကထိုးစစ်ဆင်တက်ခတ်ချိန်မှာပဲအမေရိကန်စစ်တီကြာဆုံးသွားခဲ့တာလည်းဖြစ်ပါတယ
်ဆီးရီးယားနိုင်ငံမှာပြက်ပြားသွားတဲ့အဖြစ်ခတ်ရက်စဲရေးသဘောတူညီချက်ပြန်လည်ရရှိနိုင်မယ့်အစည်းအဝေးတစ်ရက်ကိုအပိသက်ရေးဆွဲနိုင်ဖို့အမေရိကန်ရုရှားနဲ့ကုလသမဂ္ဂတို့ကဥဆောင်တဲ့အဖွဲ့တစ်ဖွဲ့ကစ조사နေပါတယ်ဆီးရီးယားဆိုရနဲ့အထိုက်ခံလက်နက်ကင်တပ်တွေကြားတိုက်ပွဲတွေပြန်လည်ဖြစ်ပွားနေတဲ့အတွက်နိုင်ငံစုံပူးပေါင်းပြီး IS စစ်သွေးကြွတွေတိုက်ဖျက်ရေးကြိုးပမ်းမှုတွေမှာထိခိုက်မဲ့အခြေအနေတွေနဲ့ကြုံနေရတာပါအပြည့်အခတ်ပြန်လည်ရက်စဲနိုင်ဖို့အတွက်စစ်ဖက်ဆိုင်ရာအချင်းချင်းဆက်သွယ်မှုတွေအပါအဝင်သက်ဆိုင်ရာအဖွဲ့တွေကြားအသေးစိတ်တွေကိုညှိနှိုင်းနေတဲ့အကြောင်းအမေရိကန်နိုင်ငံသားရဲ့ဝန်ကြီးဂျွန်ကယ်ရီကပြောဆိုခဲ့ပါတယ်ဆီးရီးယားနိုင်ငံဆိုင်ရာကုလသမဂ္ဂအထူးကိုယ်စားလှယ်စတက်ဖန်ဒီမစ္စထရာအပါအဝင်တာဝန်ရှိသူတွေနဲ့ဆွစ်ဇာလန်နိုင်ငံဂျီနီဗာမြို့မှာအရေးပေါ်အစည်းအဝေးကျင်းပပြီးနောက်တနေ့အင်္ဂါနေ့မှာပဲဝန်ကြီးကယ်ရီကပြောဆိုလိုက်တာပါဝန်ကြီးကယ်ရီဟာရုရှားနိုင်ငံခြားရေးဝန်ကြီးဆာဂေးလာဗရော့နဲ့လည်းတယ်လီဖုန်းဆက်ဆွေးနွေးခဲ့ပါတယ်ဆီးရီးယားနိုင်ငံကအပြစ်ခတ်ရက်စဲရေးသဘောတူညီချက်အကောင့်ထဲပေါ်နေတဲ့အဖွဲ့ကိုတော့အမေရိကန်နဲ့ရုရှားတို့ကပူးတွဲကြီးကြပ်နေကြပါတယ်
ဖိလစ်ပိုင်နိုင်ငံမှာငွေတန်းပေါင်းများစွာကိုအလွဲသုံးစားလုပ်ပြီးလူခွင့်ရေးချိုးဖောက်မှုတွေကိုလည်းခွင့်ပြုခဲ့တယ်လို့ဆွဆွဲခံခဲ့ရတဲ့ကွာလာလွန်ပူးဖိလစ်ပိုင်သမ္မတဟောင်းဖာရီနန်မာကိုစ်ရဲ့တားဖြစ်သူဟာဒုသမ္မတအဖြစ်ရှင်ပြန်ရမှာထိတ်ဆုံးနေရတာရှိနေပါတယ်ဖာရီနန်မာကိုစ်ဂျူနီယာကတော့မေလာ9ရက်နေ့မှာကျင်းပမဲ့ရွေးကောက်ပွဲမတိုင်ခင်ထောက်ခံမှုတွေရရှိကြိုးပမ်းနေတာပါဘွန်ဘုံလို့လူသိများတဲ့အသက်58နှစ်အရွယ်တားဖြစ်သူမာကိုစ်ရဲ့အလုသမားနေမင်းကုန်းထဲမှာတော့လူလူကရင်ဆိုင်နေရတဲ့ပြဿနာတွေအလုသမားတွေရဲ့ပြဿနာတွေကိုအပြောနဲ့မဟုတ်ပဲအလုံနဲ့လက်တွေ့ဖြစ်ရှင်းသွားမှာဖြစ်တဲ့အကြောင်းဂရီးပြပြောကြားခဲ့ပါတယ်။ထောက်ခံသူတွေကတော့အတိတ်ကအမားတွေအပေါ်ကနေသင်ခန်းစာယူပြီးတိုင်းပြည်အတွက်အကျိုးရှိအောင်လုပ်နိုင်မယ်ဒုသမ္မတတူဖြစ်လာလိမ့်မယ်လို့လည်းမျှော်လင့်နေကြတာပါ။တိုင်းပြည်ရဲ့ဗန္ဒာငွေတွေကိုအလွဲသုံးစားလုပ်တယ်ဆိုတဲ့ဆွဆွဲချက်တွေနဲ့လူလူအောင်ကြွားမှုတွေနဲ့ရင်ဆိုင်ခဲ့ရတဲ့ဖခင်ဖြစ်သူမာကိုစ်ကတော့နောက်ပိုင်းမှာတိုင်းပြည်ကနေထွက်ခွာသွားခဲ့ရတဲ့အဖြစ်ဖြစ်ခဲ့ပါတယ်။သူတမနာလောင်းဖြစ်ရှင်ပြန်နေတဲ့တားဖြစ်သူမာကိုစ်ကတော့အတိတ်ကိုပြောင်းလဲနိုင်မှာမဟုတ်တာကြောင့်အနာဂတ်ကိုသာမျှော်ကြည့်ရဖို့လေမိန်ကုံးမှာထက်သွင်းပြောဆိုသွားခဲ့တာပါဖလက်ပိုင်တမနာဗနင်နိုအကီနို3ကတော့တောင်းပန်စကားပြောဖို့ဖိအားပေးနေပေမဲ့လက်ရှိထက်လွတ်တော်မှာတာဝန်ယူထားတဲ့မာကိုစ်ဂျူနီယာကတော့သူမလုပ်ခဲ့တဲ့ကိစ္စအတွေ့မတောင်းပန်နိုင်ဘူးလို့ညှင်းဆန်ထားပါတယ်
အိန္ဒိယနိုင်ငံရဲ့ဘာသာရေးလွတ်လပ်ခွင့်ကဆုပ်ယုပ်မှုဘက်ကိုဦးတည်နေတယ်လို့အမေရိကန်ကော်မရှင်တစ်ခုရဲ့အစီရင်ခံစာမှာဖော်ပြလိုက်တဲ့အပေါ်အိန္ဒိယဘက်ကပြင်းပြင်းထန်ထန်ပြန်လည်ခြေပါပါတယ်။ပြီးခဲ့တဲ့2015ခုနှစ်အတွင်းအိန္ဒိယနိုင်ငံမှာဘာသာရေးကွဲပြားမှုတွေကြားတီးခံနိုင်မှုကျဆင်းလာခဲ့တယ်လို့ဘာသာရေးလွတ်လပ်ခွင့်ချိုးဖောက်မှုတွေလည်းတိုးလာခဲ့တယ်လို့ USCIRF အမေရိကန်ပြည်ထောင်စုနိုင်ငံတကာဘာသာရေးလွတ်လပ်ခွင့်ကော်မရှင်အဖွဲ့ကမကြာခင်ကထုတ်ပြန်လိုက်တဲ့အစီရင်ခံစာမှာဖော်ပြတာဖြစ်ပါတယ်။အိန္ဒိယနိုင်ငံခြားရေးဝန်ကြီးဌာနကတော့အိန္ဒိယလူမှုအတိုင်းအဝိုင်းနဲ့အခြေခံဥပဒေကိုကြာကြာနာနာနားလည်မှုမရှိတဲ့ဒီအစီရင်ခံစာကိုအလေးထားမှာမဟုတ်ဘူးလို့တုံ့ပြန်ပါတယ်။အိန္ဒိယနိုင်ငံဟာခိုင်မာတဲ့ဒီမိုကရေစီအခြေခံမူတွေနဲ့ဖွဲ့စည်းထားတဲ့မတူကွဲပြားမှုတွေကိုလက်တင်ခံတဲ့လူမှုအတိုင်းအဝိုင်းတစ်ခုဖြစ်တဲ့အိန္ဒိယနိုင်ငံရဲ့အခြေခံဥပဒေဟာဆိုရင်လေဘာသာရေးလွတ်လပ်ခွင့်အပါအဝင်နိုင်ငံသားတွေအလုံးအတွက်မူလအခွင့်အရေးတွေကိုအမခံချက်ပေးထားတယ်လို့နိုင်ငံခြားရေးဝန်ကြီးဌာနရဲ့ပြောခွင့်ရဘီကာဆွာရက်စ်ကပြောဆိုပါတယ
်နောက်ဆုံးရသတင်းတွေကိုကိုအောင်လွင်ဦးနဲ့မသိင်ကြီးထိုက်တို့ကကြေညာပေးခဲ့တာပါရှင်။အခုတော့သတင်းဆောင်မတွေရဲ့အလှပအရင်ဦးဆုံးတော့နိုင်ငံခြားအစိုးရတွေကရိုဟင်ဂျာဆိုတဲ့စကားလုံးသုံးနှုန်းထားတာနဲ့ပတ်သက်ပြီးမြန်မာနိုင်ငံခြားရေးဝန်ကြီးဌာနကဘလို့တုတ်ပြန်ထားကြောင်းကိုတင်ပြပေးပါမယ်။မြန်မာနိုင်ငံအနေနဲ့တရားဝင်အတိအမှတ်ပြုမထားတဲ့ရိုဟင်ဂျာဆိုတဲ့အသုံးအနှုန်းကိုမသုံးစေခြင်းပဲလို့နိုင်ငံခြားအစိုးရတွေကသူတို့ကိုယ်ပိုင်သဘောနဲ့ခေါ်ပေါ်သုံးစွဲတာကိုတော့တရားဝင်ကန့်ကွက်စရာမလိုဘူးလို့မြန်မာနိုင်ငံခြားရေးဝန်ကြီးဌာနကပြောပါတယ်။အမေရိကန်တန်ယုံရဲ့ကြေညာချက်တစ်ခုမှာရိုဟင်ဂျာဆိုတဲ့အသုံးအနှုန်းခေါ်ပေါ်သုံးစွဲတာနဲ့ပတ်သက်လို့ဆန္ဒပြကန့်ကွက်မှုတွေရှိခဲ့ပြီးတဲ့နောက်နိုင်ငံခြားဌာနဘက်ကဒီကိစ္စအပေါ်အမေရိကန်တန်ယုံကိုတရားဝင်ဆက်သွယ်စာပေးပို့ခဲ့တဲ့ဆိုပြီးသတင်းတွေထွက်ပေါ်ခဲ့တာပါမြန်မာနိုင်ငံခြားရေးဝန်ကြီးဌာနအမြဲတမ်းအတွင်းဝန်ဦးအောင်လင်းကိုကိုရန်နိုင်ကဆက်သွယ်မေးမြန်းရမှာမြန်မာနိုင်ငံခြားရေးဝန်ကြီးဌာနအနေနဲ့အခုလိုတရားဝင်စာဆက်သွယ်လို့ကန့်ကွက်တယ်ဆိုတာကိုသူကအခုလိုညင်းဆိုထားတာပါ
အဲ့ဒါနဲ့ပတ်သက်တော့တိကျချင်တော့ပြောပြရစီ
Okay
ကျွန်တော်တို့နိုင်ငံခြားရေးဝန်ကြီးဌာနအဲ့လိုမျိုးကန့်ကွက်ထားတဲ့စာမရှိပါဘူးပြေးပို့ထားတာလည်းမရှိပါဘူးခင်ဗျာ
ဆိုတော့ဒီကိစ္စနဲ့ပတ်သက်ပြီးလုံးဝတန်ရုံးကိုဘာမှအကြောင်းကြားထားတာမရှိဘူးပေါ့နော
်မရှိပါဘူးခင်ဗျာ
Okay ဆိုတော့ကျွန်တော်တဆက်တည်းပဲခက်တူတူလေးပဲမေးချင်ပါတယ်နိုင်ငံခြားရေးဝန်ကြီးဌာနမှာရောဒီရိုဟင်ဂျာဆိုတဲ့အတုံးလုံးနဲ့ပတ်သက်ပြီးတော့နိုင်ငံခြားရေးဝန်ကြီးဌာနရဲ့ policy ရောဘယ်လိုရှိပါလဲမူဝါဒဘယ်လိုရှိပါလဲ
နိုင်ငံခြားရေးဝန်ကြီးဌာနတွေမကပါဘူးမြန်မာနိုင်ငံတနိုင်ငံလုံးနိုင်ငံတော်အစိုးရကစပြီးတော့နိုင်ငံပြည်သူတရားလုံးဝနေမှာရိုဟင်ဂျာဆိုတဲ့စကားကိုကျွန်တော်တို့တုံးတာမရှိပါဘူးတရားဝင်အနေနဲ့ရိုဟင်ဂျာဆိုတဲ့စကားဆိုလို့ရှိရင်ပြည်ပနေပြီးတော့ဟိုကျွန်တော်တို့ဟိုအဲဒီမှာသက်ဆိုင်တဲ့အဲဒီမြန်မာနိုင်ငံမှာရေးခင်းနဲ့ပတ်သက်ပြီးတော့မြန်မာနိုင်ငံမှာဖြစ်ပေါ်တိုးတက်မှုနဲ့ပတ်သက်မသက်ဆိုင်တဲ့လူတွေကနေပြီးတော့သုံးတဲ့စကားဖြစ်ပါတယ
်ကျွန်တော်ဒါပေမဲ့ကျွန်တော်ခုနကဟိုတန်ဟိုဟာပေါ့တမရယုံဘက်ကိုမေးကြည့်တော့ဦးစောထေးကတော့ဒီနိုင်ငံခြားရေးဝန်ကြီးဌာနကနေပြီးတော့ဒီလိုမျိုးအကြောင်းကြားထားတဲ့ဟာမျိုးရှိတယ်ဆိုတော့ပုံစံမျိုးကျွန်တော်ပြောသွားတယ်
ဦးစောထေးကကျွန်တော်ဆက်သွယ်လာတာမရှိပါဘူးနိုင်ငံခြားရေးဝန်ကြီးဌာနကနေပြီးတော့လည်းဒီလိုမျိုးခင်ဗျားတို့ပြောနေတဲ့အမေရိကန်တန်ယုံကိုတရားဝင်ကန့်ကွက်တယ်ဆိုတဲ့စကားလည်းမရှိပါဘူးကျွန်တော်အနေနဲ့တရားဝင်ကန့်ကွက်လို့လည်းဟိုမသိတော့ဘူးလို့ထင်ပါတယ်ဒါသူတို့နိုင်ငံကသူတို့ကသူတို့တုံးတဲ့စကားကိုကျွန်တော်တို့ကမတုံးတဲ့ဆိုတဲ့ဟာကိုကန့်ကွက်တဲ့ဟာတော့တဘာဝမကြောက်ဘူးလို့ကျွန်တော်ထင်ပါတယ
်ဟုတ်ကဲ့
ကျွန်တော်တို့ကဆိုလို့ရှိရင်ဒိုရင်ရိုဟင်ဂျာကိုမတုံးစေချင်ပါဘူးဆိုတဲ့ဟာတော့သူတို့တော့ကျွန်တော်တို့အပြစ်ပေးပါတယ်ကျွန်တော်တို့ရိုဟင်ဂျာဆိုတဲ့ဟာတုံးခြင်းအပြင်နိုင်ငံမှာဖြစ်ပေါ်နေတဲ့ကိစ္စတွေကိုအဲဟိုဖြည့်ရှင်းတဲ့နေရာမှာအထောက်အကူမပြုပါဘူးဆိုတဲ့ဟာကိုလည်းသူတို့လည်းသိပါတယ
်ဟုတ်ကဲ့အဲ့တော့ကန့်ကွက်တာတော့မဟုတ်ဘူးမသုံးစေချင်ဘူးလို့အင်္ဂလိပ်ဘက်ကတော့ပြောခဲ့တယ်ပေါ့
ဟုတ်ကျွန်တော်တို့ကသုံးတာကိုကြိုက်ဘူးမကြိုက်ပါဘူးမသုံးလည်းမသုံးစေချင်ပါဘူးဒါပေမဲ့အဲ့လိုမျိုးမသုံးစေချင်ဘူးကန့်ကွက်တယ်ဆိုတဲ့ဟာကိုလည်းတရားဝင်သူတို့အနေနဲ့ခင်ဗျားပြောသလိုတရားဝင်ကန့်ကွက်တာမရှိပါဘူးကျွန်တော်တို့ရဲ့ခံစားချက်ကိုတော့သူတို့သိပါတယ်
အဲ့ဒါကိုဒီမသုံးစေချင်တဲ့ကိစ္စကိုတော့ပြောဘူးတယ်ဒါပေမဲ့တရားဝင်ကန့်ကွက်တာတော့မဟုတ်ဘူ
းမသုံးစေချင်ဘူးဆိုတဲ့ဟာတော့ကျွန်တော်တို့ဆရာကဟုတ်တင်ဆက်ကနေပြီးတော့ကျွန်တော်တို့ပြောခဲ့တဲ့ဇာတ်ကားဖြစ်ပါပဲကုလသမဂ္ဂမှာလည်းကျွန်တော်တို့ပြောပါပါတယ်ကျွန်တော်တို့လည်းနှစ်နိုင်ငံဆက်ဆံရေးပြုလုပ်နေတဲ့နိုင်ငံအားလုံးကိုလည်းကျွန်တော်တို့ပြောပါတယ
်မြန်မာနိုင်ငံခြားရေးဝန်ကြီးဌာနအမြဲတမ်းအတွင်းဝန်ဦးအောင်လင်းကိုကိုရန်နိုင်ကဆက်သွယ်မေးမြန်းခဲ့တာပါမြန်မာနိုင်ငံဆိုင်ရာအမေရိကန်တန်အမတ်ဂျီစကော့မန်ဆဲကတော့ပြီးခဲ့တဲ့28ရက်နေ့ကပြုလုပ်တဲ့သတင်းစာရှင်းလင်းပွဲအတွင်းမြန်မာအစိုးရကလက်မခံတဲ့အတွက်ဒီနာမည်ကိုမသုံးဘဲနေမှာမဟုတ်ဘူးလို့ပြောဆိုခဲ့ပါတယ်လူမှုအတိုင်းအဝိုင်းတွေအနေနဲ့ဘယ်နေရာမှာပဲရှိနေနေသူတို့ကိုခေါ်စေခြင်းတဲ့အမိကိုဆုံးဖြတ်ပိုင်ခွင့်ရှိတယ်ဆိုတာကိုအတိအမှတ်ပြုတာဟာအမေရိကန်ပြည်ထောင်စုနဲ့နိုင်ငံတကာအတိုင်းအဝိုင်းအတွက်လှုပ်ယိုးလှုပ်ဆင်ကိစ္စသာဖြစ်တဲ့အကြောင်းလည်းပြောဆိုပါရယ်ဒီလိုအခြေအနေမျိုးမှာတက်ဆိုင်ရလူမှုအတိုင်းအဝိုင်းကခေါ်စေခြင်းတလို့သုံးနှုန်းလေးရှိပြီးဒါဟာလည်းနိုင်ငံရေးဆုံးဖြတ်ချက်မဟုတ်တဲ့အကြောင်းတန်အမတ်ကြီးကပြောဆိုထားတာပါ ပြီးခဲ့တဲ့ဧပြီလ16ရက်နေ့တုန်းကရခိုင်ပြည်နယ်မှာလူပေါင်း40လောက်တေဆုံးခဲ့ရတဲ့14မတော်တဆနှင်းမြှုပ်မှုမှာရိုဟင်ဂျာလို့အမေရိကန်တန်ယုံကခေါ်ပေါ်တုံးဆွဲခဲ့တာပါဒီအပေါ်အမျိုးသားရေးဝါဒီတချို့ကအမေရိကန်တန်ယုံကိုကန့်ကွက်ဆန္ဒပြခဲ့ကြသလိုမြန်မာအစိုးရအနေနဲ့လည်းဒီကိစ္စအပေါ်တန်ယုံကိုတရားဝင်ကန့်ကွက်ဖို့ဆိုပြီးတောင်းဆိုခဲ့ကြပါတယ်မြန်မာအစိုးရအနေနဲ့ကတော့ရခိုင်ပြည်နယ်အတွင်းကမွတ်စလင်လူနည်းစုတွေကိုဘင်္ဂလီလိုသာခေါ်ပေါ်တုံးဆွဲပြီးအဲ့ဒီဒေသခံမွတ်စလင်တွေကတော့သူတို့ကိုသူတို့ရိုဟင်ဂျာလို့သုံးနှုန်းကြပါတယ်ရှင်အခုတစ်ဆက်ထဲမှာပဲရခိုင်ပြည်နယ်အတွင်းမှာဖြစ်နေတဲ့တိုက်ပွဲပဋိပက္ခနဲ့ပတ်သက်ပြီးလွှတ်တော်ဘက်ကဘလို့ကင်တွေ့တယ်လဲဆိုတာကိုတင်ပြပေးချင်ပါတယ်ရခိုင်ပြည်နယ်အတွင်းတိုက်ပွဲတွေအ мян ရက်စဲရဲအတွက်လွှတ်တော်အတွင်းအရေးကြီးဆိုကိုမှတ်တမ်းအနေနဲ့သာထားရှိဖို့အမျိုးသားလွှတ်တော်ကအဆုံးဖြတ်ခဲ့ပါတယ်တိုက်ပွဲတွေဖြစ်ရမှာအေးရခိုင်လက်နက်ကင်ဖွဲ့ဘက်ကစတင်တိုက်ခိုက်နေကျင်းတာဖြစ်ပြီးတိုက်ပွဲတွေရပ်ဖို့အတွက်တစ်ဖက်သားလုံးလို့မရဘူးလို့တမတော်သားကိုစလဲတွေဘက်ကထောက်ပြခဲ့ကြပါတယ်ဒီအကြောင်းကိုတော့မမေခါကသတင်းပေးပို့ထားပါတယ်ရှင
်ရခိုင်ပြည်နယ်အတွင်းဖြစ်ပွားနေတဲ့တက်မတော်နဲ့အေအေလက်နက်ကင်တက်ဖွဲ့တို့အကြားတိုက်ပွဲတွေအမြန်ဆုံးရပ်တန့်ဖို့နဲ့နိုင်ငံရေးအရဆွေးနွေးဖို့အရေးပေါ်အဆိုကိုမှတ်တမ်းအနေနဲ့ထားရှိဖို့အမျိုးသားလွှတ်တော်မှာဒီကနေ့ဆုံးဖြတ်ခဲ့တာပါဒီအဆိုကိုတော့ရခိုင်ပြည်နယ်အမျိုးသားလွှတ်တော်ကိုယ်စားလှယ်ဦးဝေစိန်အောင်ကမေလ၂ရက်နေ့ကတင်သွင်းခဲ့တာပါအဆိုရအနေနဲ့မကြခင်မှာပဲတိုင်းရင်းသားလက်နက်ကင်တွေအားလုံးပါဝင်တဲ့ညီလာခံတရက်ခေါ်ယူဖို့ရှိနေတယ်လို့အမျိုးသားလွှတ်တော်ဥက္ကဋ္ဌမန်းဝင်းခိုင်တန်းကအခုလိုပြောဆိုလိုက်ပါတယ
်နိုင်ငံတော်အနေနဲ့အပြစ်ခံရဲ့စည်းမတစ်ဆင့်ထောက်ရညီငယ်ရင်းရရှိအောင်ဆောင်ရွက်ရမှာမပါဝင်သေးတဲ့အဖွဲ့များကိုပါဝင်အောင်ဆောင်ရွက်မှာဖြစ်တဲ့အတွက်အေးလက်ကနက်ကန်အဖွဲ့အစည်းကလည်းငင်းငယ်လုံကမှပါဝင်လာနိုင်မှာဖြစ်ပါတယ်။ကိုယ်စလိုတည်းရဲ့စဉ်းစားချက်ထက်မှာတဖွဲ့တွင်ဆွေးနွေးမှုမျိုးပဲနဲ့တိုင်းရင်းသားအဖွဲ့အစည်းများအားလုံးဆွေးနွေးရန်လိုကြောင်းပါဝင်နေလို့နိုင်ငံတော်အနေနဲ့ကလည်းအပြစ်ခံရစင်းရင်ငင်းငယ်လုံငန်းစီတွေမှာမပါဝင်သေးတဲ့အဖွဲ့များကိုပါဝင်စေပြီးအပြစ်ခံရစင်းရင်နဲ့ငင်းငယ်လုံငန်းစီတွေကိုအစဉ်ဆိုင်ဆောင်ရွက်နေကြောင်းပေါ်ပေါ်နေတဲ့အတွက်မှတ်တမ်းတင်ထားရှိတဲ့ကြောင်းတွေ့ရှိရပါတယ
်လက်ရှိမှာဘူးဒီတောင်မောင်တော်ရသေတောင်ပုံနာကျွန်းမြို့နယ်ကြောက်တော်စတဲ့ဒေသတွေမှာတိုက်ပွဲတွေဖြစ်နေတယ်လို့ဒေသခံလွှတ်တော်ကိုယ်စားလှယ်တွေကတင်ပြထားပါတယ်စစ်ဆောင်ဒုက္ခတဲ့2000လောက်ခန့်ရှိနေပြီးအခုလောလောဆယ်စားရေးတောက်ရေးနေရေးထိုင်ရေးကျန်းမာရေးကအစပြဿနာတွေရှိနေတာကြောင့်လိုအပ်ချက်တွေလည်းရှိနေပေမဲ့ဒီနေ့ထိပြည်내အစိုးရကကိုပြည်ထောင်စုအစိုးရကရောကူညီပေးခြင်းမတွေ့ရသေးဘူးလို့ရခိုင်ပြည်နယ်လွှတ်တော်ကိုယ်စားလှယ်တွေကဒီအတွက်ရခိုင်လက်နက်ကိုင်အေအေကိုနိုင်ငံရေးအရာဆွေးနွေးပွဲကိုဖိတ်ခေါ်ပြီးတိုက်ပွဲတွေကိုအ мян ဆုံးရပ်တန့်ဖို့ကိုယ်စားလှယ်အချို့ကထောက်ပြခဲ့ကြတာပါရခိုင်ပြည်နယ်အမျိုးသားလွှတ်တော်ကိုယ်စားလှယ်ဦးခင်မောင်လက်ကလက်ရှိရခိုင်ပြည်နယ်ကြုံတွေ့နေရတဲ့ပတ်သက်ပြီးအခုလိုပြောပါတယ
်ဒုက္ခတွေအဓိကကြောက်နေတာကအော်ဒါဆွေးခံရမှာဟိုဖြစ်တော့ဖြစ်ပါတယ်အော်ဒါကရခိုင်လူမှန်နဲ့နိုင်ငံပစ္စည်းတွေကိုမလိုက်တိုင်းထိုင်နေရပါတယ်။ရောဒီယိုမှာလူလူအုပ်ဆုံးဘော်ဒါဆွေးခံရပြီဆိုရင်တော်လကအဲ့ဒီလူတွေအတွက်စိုးရိမ်ကြောက်ရွံ့ပူပင်နေကြရပါတယ်။အခုတိုက်ပွဲတွေအတွင်းမှာအတိအကျဘော်ဒါဆွေးခံရ20လောက်ရှိပါတယ
်။ရခိုင်ပြည်နယ်တွင်းကတက်မတော်နဲ့အေအေလက်နက်ကင်တက်အကြားပြီးခဲ့တဲ့ဧပြီ16ရက်နေ့ကစတင်ပြီးရင်းဆိုင်တိုက်ပွဲတွေပြင်းပြင်းထန်ထန်ဖြစ်ပွားခဲ့ရတာကြောင့်နှစ်ဖက်အကြဆုံးများခဲ့ပါတယ်။တိုက်ပွဲတွေဖြစ်နေတာကငင်းငန်းကြီးကိုပိုအလှမ်းဝင်နေတာကြောင့်နှစ်ဖက်စလုံးတတိထားဖို့လွှတ်တော်ကိုယ်စားလှယ်အချို့ကထောက်ပြမှုတွေရှိပါတယ်။ဒီတိုက်ပွဲတွေကြောင့်ထောင်ချီတဲ့ဒေသခံပြည်သူတွေဟာဘေးလွတ်ရာကိုထွက်ပြေးတိမ်းရှောင်နေရပြီးစားဝတ်နေရေးအခက်အခဲတွေနဲ့ရင်းဆိုင်နေရတဲ့အခြေအနေဖြစ်နေပါတယ်။ဒီတိုက်ပွဲတွေနဲ့ပတ်သက်ပြီးကာကွယ်ရေးဝန်ကြီးဌာနကပြည်ထောင်စုဝန်ကြီးဒုတိယဗိုလ်မှူးကြီးစိန်ဝင်းကတော့
တခိုင်ပြည်နယ်အတွင်းမှာကြားရောက်စေကြောက်ရောက်လက်တန့်သောမျိုးသားရေးအနေအများကိုရက်ပယ်ပြုပြီးတိုင်းရင်းသားများအရေးကိုဦးစားပေးကာဝယ်ဆောင်ရွက်နေတဲ့ပြည်ထောင်စုတပ်မတော်ကိုယခုလိုစတင်တိုက်ခိုက်ခြင်းဟာအမျိုးသားရေးအနေအရကိုလက်ကမ်းပေါ်နေတဲ့အပြုအမူသာဖြစ်ကြောင်းပြောကြားလိုပါတယ
်နိုင်ငံတော်အတိုင်ပင်ခံဒေါက်ဆန်းစုကြည်ကတော့27ရာစုပင်လုံညီလာခံကိုအ мян ဆုံးခေါ်ယူသွားမှာဖြစ်ပြီးတိုင်းရင်းသားလက်နက်ကိုင်တွေနဲ့ငင်းငင်းရေးလုပ်ငန်းစဉ်တွေကိုအဓိကထားဆောင်ရွက်နေတဲ့ MPC မြန်မာငင်းငင်းရေးစင်တာကိုပြန်လည်ဖွဲ့စည်းကာအားလုံးပါဝင်တဲ့ငင်းငင်းရေးညီလာခံတရက်ကိုခေါ်ယူနိုင်ရေးကြိုးပမ်းသွားမယ်လို့ပြောဆိုထားတာကြောင့်တိုင်းရင်းသားတွေဘက်ကနိုင်ငံရေးလှိလာတုံ့တက်သူတွေဘက်ကပါဒီညီလာခံမှာတိုင်းရင်းသားပေါင်းစုံပါဝင်လာမလားဆိုတာကိုစောင့်ကြည့်ရမယ်လို့တုံ့တက်နေကြပါတယ်ရှင်
ရခိုင်ပြည်နယ်အတွင်းဖြစ်နေတဲ့တိုက်ပွဲပဋိပက္ခနဲ့ပတ်သက်ပြီးလွှတ်တော်ရဲ့လက်ရှိကင်တွယ်မှုအကြောင်းကိုမြင်ခပြောပြပေးခဲ့တာပါရှင်။အခုတော့လက်ပတောင်းတောင်ကျင်းနီစီမံကိန်းပြန်လည်စတင်လုပ်ကိုင်မဲ့ကိစ္စနဲ့ပတ်သက်ပြီးတလဲကြည့်ကြရအောင်ပါ။ဒေသခံတွေရဲ့ကန့်ကွက်မှုတွေနဲ့ကြုံနေရဆဲဖြစ်တဲ့သခိုင်းတိုင်း မုံရွာခရိုင်ကလက်ပရောင်းတောင်ကျင်းနီစီမံကိန်းကိုမေလ9ရက်နေ့မှာပြန်လည်စတင်တော့မယ်လို့မြန်မာဝန်ပောင်ကုမ္ပဏီဘက်ကပြောခဲ့ပြီးတဲ့နောက်ကျေးရွာပေါင်း10ရွာလောက်ကယာကနန်းလောက်ရှိတဲ့ဒေသခံတွေဟာဒီကနေ့မေလ4ရက်နေ့မှာကျင်းနီစီမံကိန်းဝင်တဲ့အထိခြံစည်းရိုးဖေရှားဝင်ရောက်ပြီးကန့်ကွက်မှုတွေပြုလုပ်ခဲ့ပါတယ်။အပြည့်အစုံကိုတော့ VOA သတင်းတော့မအေးအေးမာကသတင်းပေးပို့ထားပါတယ်ရှင်
။လက်ပရောင်းတောင်ကျင်းနီစီမံကိန်းကနေမေလ9ရက်နေ့မှာကျင်းနီစတင်ထုတ်လုပ်တော့မယ်ဆိုပြီးမြန်မာဝန်ပောင်ကုမ္ပဏီကကြေညာခဲ့ပြီးတဲ့နောက်ဒေသခံတွေကဆန္ဒပြမှုတွေဇက်တိုက်ဆိုသလိုလှုံ့ဆော်ခဲ့တာပါ။ဒီကနေ့မှာတော့ကျေးရွာ10ရွာခန့်ကလူလူတွေဟာစီမံကိန်းရှိရာအတွင်းပိုင်းနေရာတွေအထိခြံစည်းရိုးသစုကြိုးတွေကိုဖယ်ရှားဝင်ရောက်ပြီးဆန္ဒပြခဲ့ကြတယ်ဆိုပြီးဒေသခံဖြစ်သူမဆန္ဒကပြောပါတယ
်။ဘာသာဆိုင်တဲ့တော့လည်းကြားမှာပါရဲပါပေါ့ပြီးနေ့ချင်း9ရက်9လ2016မှာဒီဝန်ပောင်ကုမ္ပဏီကပြောဆိုရတဲ့ကြောင်းရင်းပြရမယ်ပြီးတော့နေ့ချင်းကစပြီးတော့ဒီနေ့စီမံကိန်းထုတ်လုပ်မှုစတင်တော့မယ်ဆိုပြီးရင်းပြောင်းပြောညာမယ်ပေါ့။အဲဒါမှမဟုတ်မှာတို့ဒေသခံတွေကဒီစီမံကိန်းဟာမြန်မာပြည်စီမံကိန်းဖြစ်တယ်ဒီရတာဒီစီမံရောကြီးတော့လေအမေကိစ္စနဲ့ပတ်သက်ဖြေရှင်းမပေးဘူးပြီးတော့အစီအမံစာတိုင်းလောက်ဆောင်မှုမရှိဘူးဒါကြောင့်မို့လို့ဒီစီမံကိန်းကိုကန့်ကွက်တယ်ဆက်ထားတယ်ဆိုပြီးတော့ကျမတို့ကတော့ပြီးတော့ဒီစီမံကိန်းကိုကန့်ကွက်တာလားဆက်မလုပ်ဖို့ရပါဘူး
ဒီကနေ့တင်းမာမှုတွေပြင်းထန်ခဲ့ပြီးကျေးရွာသား300ချဲမနည်းဟာစီမံကိန်းရှိရာအဆောက်အဦရဲ့အနီးဆုံးထိဝင်ရောက်ပြီးတာဝန်ရှိသူတွေနဲ့တွေ့ဆုံပေးဖို့အတွက်တောင်းဆိုခဲ့ရမှာလုံခြုံရေးအဏာပိုင်များကတားဆီးပိတ်ပင်မှုကိုခံခဲ့ရတယ်ဆိုပြီးဆက်ပြောပြပါတယ
်ဆမဘောနော်ဒီကတည်းကလည်းလမ်းဆောင်ကနေပြီးတော့တို့ဆမဆက်သေးကိုသူစုကြိုးတွေနဲ့တားထားတယ်အဲ့ဒါလို့ကျမတို့ဒေသခံတွေကဖောက်ပြီးတော့ဝင်တယ်ဝင်တော့ဒီလုံခြုံရေးရဲတွေကနေပြီးတော့နောက်ဆုံးနောက်ဆုံးနဲ့တို့ဒီဝန်ပန်ကုမ္ပဏီကိုကာကွယ်တယ်နောက်ဆုံးပေးဒီမီလာဘုံခတ်တဲ့ဟိုတို့ဒီကပြင်းမခေတခါကြီးရောက်တော့ကြတော့တို့ကအဲ့နေရာနေပြီးတော့ဆက်ပြီးတော့ကာကွယ်တယ်ကျမတို့ဒေသခံတွေလည်းနှစ်နေရာသုံးနေရာပြန်ပြီးတော့ဘောနော်ဒီဖောက်ဆက်စုကြိုးသားလည်းဒါပေမဲ့နောက်ထပ်ဖောက်ဆက်မယ်ဆိုလို့ရှိရင်လည်းကျမတို့ဒေသခံတွေကတို့ဘက်ကိုပိုင်မဲ့ကုလိုမှုနဲ့ဒီအစားအစာမှာဆိုတဲ့အတွက်မိုက်ပြီးတော့မုံမဲဒါပေမဲ့ဒေသခံနဲ့ဒီဥပဒေဝန်ပါကော်မတီကတာဝန်ရှိတဲ့သူနဲ့ဒေသခံကိုတွေ့ဆုံမိနိုင်တယ်လို့ခေါ်ပေးပါလို့ဒီတာဝန်ရှိတဲ့အရာရှိကိုပြောနေတယ်လေသူတို့ဘက်ကဘာမှဖြစ်ကြားရမရှိတဲ့အတွက်ကျမတို့ကဒီစီမံကိန်းစောင့်ွက်တယ်ဆက်မလုပ်ပါနဲ့ဆိုပြီးတော့
လေယာဉ်မြေပြန်ရရေးအတွက်အချိန်ပေါင်း290ထဲမှနဲ့ဆန္ဒပြခဲ့တဲ့လက်ပရောင်းဒေသခံတွေဟာအစိုးရသက်လက်ထက်အထိသူတို့မြေယာဉ်ပြန်ရရေးကိုသာတောင်းဆိုသွားမယ်ဆိုပြီးပြောဆိုထားတာပါမြန်မာဝန်ပောင်ကုမ္ပဏီကတော့မြန်မာအစိုးရထံကနေ2013ခုနှစ်တုန်းကစာချုပ်အစ်စ်ချုပ်ဆိုထားပြီးငှားရမ်းထားတာဖြစ်လို့မြေယာဉ်ပြဿနာတွေကအစိုးရနဲ့သာသက်ဆိုင်နေဆိုပြီးမြန်မာဝန်ပောင်ကုမ္ပဏီရဲ့ပြောရေးဆိုခွင့်ရှိသူကပြောဆိုထားတာပါကန့်ကွက်ဆန္ဒပြမှုတွေအများအပြားကြုံနေရတဲ့စီမံကိန်းဟာဒေသခံတွေကိုတနက်နေ့ပြစ်ခတ်မှုတွေနဲ့လူတက်မှုတွေဖြစ်တဲ့အထိပြဿနာတွေလည်းဖြစ်ခဲ့ပါတယ်။2012ခုနှစ်တုန်းကတော့စီမံကိန်းကိုကန့်ကွက်ဆန္ဒပြသူတွေကိုနှိမ်နှင်းခဲ့တာကြောင့်တန်ငါအပါတရားခန့်ဟာမီးလောင်ဒဏ်ရာတွေရခဲ့တာပါ။ဒီအတွက်ဒေါ်အောင်ဆန်းစုကြည်ဦးဆောင်တဲ့စုံစမ်းစစ်ဆေးရေးကော်မရှင်ဖွဲ့စစ်ဆေးခဲ့ပြီးအစီရင်ခံစာတစ်စောင်ကိုထုတ်ပြန်ခဲ့ပါတယ်။ဒီစီမံကိန်းကိုအရင်တုန်းကတော့ကုမ္ပဏီနှစ်ခုဖြစ်တဲ့မြမဝမ်ပေါင်ကုမ္ပဏီနဲ့မြမစီးပွားရေးဥပိုင်ကုမ္ပဏီလီမိတက်တို့ကသာအကျိုးအမြတ်ခွဲဝေယူခဲ့ပြီးအစီရင်ခံစာထွက်ပြီးမှတော့စာချုပ်အစ်စ်ပြန်လည်ချုပ်ဆိုကာမြမအစိုးရက57ရာခိုင်နှုန်းမြမစီးပွားရေးဥပိုင်ကုမ္ပဏီလီမိတက်က19ရာခိုင်နှုန်းနဲ့မြမဝမ်ပေါင်ကုမ္ပဏီက30ရာခိုင်နှုန်းအကျိုးအမြတ်ခွဲဝေယူဖို့ဆုံးဖြတ်ခဲ့ပါတယ်မကြသေးခင်တုန်းကတော့အဲ့ဒီဒေတာကိုပြီးသူလွတ်တော်ကိုယ်စားလှယ်နှစ်ဦးလာရောက်လေ့လာခဲ့တာပါ။တိုင်းဒေတာကြီးလွတ်တော်ကိုယ်စားလှယ်ဒေါက်တာသိန်းနိုင်ကတော့ဒေတာကန်နေနဲ့တွေ့ဆုံကဒေတာကန်နေရဲ့လိုအပ်ချက်တွေကိုပြီးသူလွတ်တော်မှာတင်ပြပြီးအချက်လက်ကောက်ခံမှုတွေအပြင်ကျေးလီစီမံကိန်းကိုအကောင့်ထဲပေါ်နေတဲ့ကော်မတီကိုအသစ်ပြန်လည်ဖွဲ့စည်းဖို့လှုံ့ဆော်သွားမယ်ဆိုပြီး VOA ကဆက်သွယ်မေးမြန်းစင်မှာပြောကြားသွားခဲ့ပါတယ်ရှင်။
လက်ပရောင်းတောင်ကျင်းနီစီမံကိန်းပြန်လည်စတင်လုပ်ကိုင်မဲ့ကိစ္စနဲ့ပတ်သက်ပြီးဒေသခံတွေဆက်လက်ကန့်ကွက်ကြတဲ့အကြောင်းကိုမအေးအေးမှသတင်းပေးပို့ခဲ့တာပါရှင်။အခုတော့တပတ်အတွင်းအားကစားသတင်းကိုနားဆင်ရပါမယ်။ကိုရန်နိုင်ကစူးစီးတင်ပြထားပါရရှင
်။ကမ္ဘာကျော်ဘောလုံးသမားကြီးပီလီကသူ့အနေနဲ့ FIFA ဥက္ကဋ္ဌရာထူးကိုလက်မခံဘဲညှင်းပယ်ခဲ့ဘူးတယ်လို့ပြောလိုက်ပါတယ်။ FIFA ကနေသူ့ကိုဥက္ကဋ္ဌလုပ်ဖို့ကမ်းလှမ်းခဲ့တာကိုသူ့ဘက်ကလက်မခံခဲ့တာလို့ပြောပါတယ်။
I was already consulted if
ကျွန်တော်အနေနဲ့လည်းဥက္ကဋ္ဌကောင်းတယောက်ဖြစ်မယ်လို့မထင်ပါဘူး။ဘာလို့လဲဆိုတော့ကျွန်တော်ကကဘာလုံးကိုကူညီပေးခြင်းတယ်။ခင်ဗျားသိတဲ့အတိုင်းပဲကျွန်တော်ကကဘာအနှံ့ကိုသွားတာလေ။ဒါပေမဲ့ FIFA ဥက္ကဋ္ဌလုပ်တယ်ဆိုရင်စီးတော့ရှိတာပေါ့။ဒါပေမဲ့ကျွန်တော်ကအလုံးနဲ့အတူရှိခြင်းတယ်။ဒါကြောင့်ကျွန်တော် FIFA ဥက္ကဋ္ဌမလုပ်ဖို့ရွေးခဲ့တယ်
။ဒါပြင်သူ့အနေနဲ့ Olympic ပြိုင်ပွဲမှာလည်းကစားခြင်းတယ်လို့ Pili ကပြောပါတယ
်။ I say I never
ကျွန်တော်ကစားသမားတက်တန်းတစ်လျှောက်တစ်ခါမှအိုလံပစ်ပွဲမှာမကစားဘူးပါဘူး။ဒါကြောင့်လဲဘရာဇီးအသင်းအိုလံပစ်ကိုတစ်ခါမှမနိုင်ဘူးတာဖြစ်မယ်လို့ကျွန်တော်အမြင်ဟားသလုပ်တယ်။
ပီလီဟာ1958 62နဲ့80ခုနှစ်တည်းမှာဘရာဇီးလနဲ့အတူကမ္ဘာ့အသုံးချိန်ဘူဆွဲခဲ့ပေမဲ့အိုလံပစ်ပြိုင်ပွဲတော့တစ်ခါမှမကစားခဲ့ဘူးပါဘူး။ဒါပြင်ဘရာဇီးလအသင်းကလည်းအိုလံပစ်ပွဲမှာဘူမဆွဲဘူးတာကြောင့်ဒီချိန်ရီယိုအိုလံပစ်ပြိုင်ပွဲကတော့ဘရာဇီးလအတွက်အိုလံပစ်ရွှေတံဆိပ်ရဖို့အကောင်းဆုံးအခွင့်အရေးလို့ဆိုရမှာဖြစ်ပေမဲ့လည်းရမယ်မရဘူးဆိုတာကတော့စောင့်ကြည့်သွားမှာဖြစ်ပါတယ်ဗျာ။ယရုကနေဆိုင်ငံခံထားရတဲ့ဥရောပဘောလုံးဖွဲ့ချုပ်ဥက္ကဋ္ဌမစ်ချဲလ်ဖလော်တီနီဟာသူ့ကိုဘောလုံးလောကကနေ6နှစ်ပယ်ခံထားတာနဲ့ပတ်သက်ပြီးတော့ CAS လို့ခေါ်တဲ့အကစားဆိုင်ရာအမှုညာတာခုံရုံးမှာတောက်ကြနေကအယူခံဝင်ခဲ့ပါတယ်
။ Écoutez moi je suis pas un habitué des tribunaux donc je peux pas vous donner
ကျွန်တော်အမှန်တိုင်းပဲပြောလိုက်ပါတယ်။ကျွန်တော်အနေနဲ့အယူခံနိုင်နိုင်ပါတယ်။ဒါပေမဲ့ဒီခုံရုံးရဲ့ဆုံးဖြတ်ချက်ကိုကျွန်တော်ကချရတာမဟုတ်ဘူးလေ။ဂျူရီလူကြီးတွေလက်ခံအောင်ပြောနိုင်ကြလားမပြောနိုင်ခဲ့ဘူးလားဆိုတော့ကျွန်တော်လည်းမသိဘူး။ Mr. Blatter ဒီခုံရုံးမှာလာထွက်သွားတာကနှုတ်နဲ့သဘောတူထားတဲ့ကိစ္စပါ။အရှုပ်အရှင်းပြဿနာတွေကိုရှင်းနိုင်မယ်လို့ထင်ပါတယ်။ယူရို2016ပွဲကို UEFA ဥက္ကဋ္ဌအနေနဲ့ပြန်ဦးဆောင်နိုင်ဖို့ကတော့ကျွန်တော်အနေနဲ့ကအပိသက်ဆုံးဖြတ်ချက်ကိုဆောင်ရမှာပါ
။ဒီအယူခံကို FIFA ဥက္ကဋ္ဌဟောင်းဆက်ဘလက်တာလည်းလာပြီးတော့ထွက်ဆိုသွားပါတယ
်
။ဒီအယူခံကအရန်ကိုမျှတပြီးမှန်ကန်တယ်လို့ပြောစရာရှိပါတယ်။ကျွန်တော်အခုလိုထွက်ဆိုခဲ့တာကဒီကိစ္စကိုအပြေရှားတဲ့နေရာမှာအထောက်အကူဖြစ်မယ်လို့ထင်ပါတယ်။
ပလတီနီရဲ့အမှုပေါ်မှာထင်ကျေးပေးပြောဆိုမှုတွေအမျိုးမျိုးဖြစ်ပေါ်နေပြီးတော့အမိန်ကိုတော့မီလာကိုယန်နဲ့နောက်ဆုံးထားပြီးချမှတ်သွားမှာဖြစ်တယ်လို့ CS အတွင်းမှူးချုပ်မက်သျူရစ်ကပြောပါတယ်ခင်ဗျာ။အင်္ဂလန်ပရီးမီးယားလိဂ်ဘောလုံးပွဲမှာဒီတစ်ပတ်စိတ်ဝင်စားစရာကောင်းတာကတော့အာစနယ်ပရိသတ်တချို့ကနီးပြတ်ဗန်ဂါနှုတ်ထွက်ပေးဖို့တောင်းဆိုခဲ့ကြတာပါ။အာစနယ်နဲ့နော်ရစ်ဘွဲမှာအာစနယ်ကတကိုးကုန်းရှိနေနိုင်ပေမဲ့အာစနယ်အသင်းဟာဒီနေ့မှလည်းချန်ပီယံမဖြစ်တော့တဲ့အတွက်ဒီဘက်မှာပရိသတ်တချို့ကနီးပြဗန်ကောက်ကိုနှုတ်ထွက်ပေးဖို့တောင်းဆိုခဲ့ပါတယ်။ဒါနဲ့ပတ်သက်ပြီးနီးပြဗန်ကောက်ပြောတာကတော့
But this season is a bit special because we were
ဒီရည်ကထူးခြားပါတယ်။ဘာလို့လဲဆိုတော့ကျွန်တော်တို့ကချန်ပီယံဖြစ်နိုင်တဲ့အနေအထားမှာအတော်လေးရှိနေခဲ့ပြီးပရိသတ်တွေကလည်းချန်ပီယံဖြစ်မယ်လို့ထင်ခဲ့ကြတယ်။ပြီးတော့ကျွန်တော်တို့ချန်ပီယံမဖြစ်ခဲ့ဘူး။ဆိုတော့ဒါကမကျေနပ်လို့ဒေါသဖြစ်တာတဲ့ကရုဏာဒေါသလို့ပြောရမှာပါ။ဒီအခြေအနေကိုကျွန်တော်တို့ဘက်ကလည်းလက်ခံဖို့လိုပါတယ်။ဘာလို့လဲဆိုတော့ကျွန်တော်တို့ကလည်းအရင်လိုဖြစ်နေလို့ပါ။
တစ်ဖက်မှာလည်းဗန်ဂါကိုလိုလားတဲ့သူတွေလည်းရှိနေသေးပါဆိုတော့အာစနယ်အသင်းကိုပရီးမီးယားလိဂ်ချန်ပီယံ၃ချိန်နဲ့တခြားဆူပလာတွေယူပေးခဲ့တဲ့ဗန်ဂါအနေနဲ့လာမယ့်ဘောလုံးရာသီမှာအာစနယ်နဲ့ဆက်ရှိမရှိဆိုတာကတော့စိတ်ဝင်စားစရာကောင်းနေပြီလို့ပဲဆိုရမှာဖြစ်ပါတယ်ဗျာ။ကိုပါအမေရိကပလာနစ်တရားပြည့်အထိမ်းအမှတ်ဆူပလာကြီးကိုဧပြီလ28ရက်နေ့ကကိုလံဘီယာနိုင်ငံမှာတောင်အမေရိကဘောလုံးဖွဲ့ချုပ်တာဝန်ရှိသူတွေပြသခဲ့ကြပါတယ်။ဒီနှစ်တရားပြည့်အထူးဆူပလာကြီးဟာအရင်ဆူပလာနဲ့တပုံစံနဲ့ဖြစ်ပြီးအောက်ခြေတက်တူအခံဖြစ်ပြီးတော့24ကရက်ရွှေလောင်းထားတာပါဒီဘလောက်မှာပြိုင်ပွဲအမှတ်တဆိပ်နဲ့အတူတောင်အမေရိကတိုက်ရဲမြေပုံကိုဖော်ပြထားပြီးတော့အမြင့်24လက်မှအလေးချိန်15ပေါင်ကျော်ရှိပါတယ်69ရက်ကြာဒီဇိုင်းဆွဲပြီးတော့68ရက်ကြာလုပ်ခဲ့ရတာဖြစ်တယ်လို့လဲဆိုပါတယ်ဒီခန်းနာကကိုပါအမေရိကရဲ့ခေတ်သစ်တစ်ခေတ်ကိုစတင်ဖွင့်လိုက်တာဖြစ်တယ်လို့လဲကိုလံဘီယာဘောလုံးဖွဲ့ချုပ်ဥက္ကဋ္ဌရမုန်ဂျေဆိုရမ်ကပြောပါတယ်နှစ်တရာပြည့်ကိုပါအမေရိကဖလားကိုတော့လာမယ့်ဂျွန်လ3ရက်နေ့ကနေ26ရက်နေ့အထိအမေရိကန်နိုင်ငံမှာကျင်းပသွားမှာဖြစ်ပြီးတော့နိုင်ရတဲ့သူကိုတော့ဒီဖလားကြီးပေးသွားမှာလို့သိရပါတယ်ဗျာ။ကမ္ဘာပြေခုံပြည့်နဲ့အိုလံပစ်မီတာ100နဲ့မီတာ200ချန်ပီယံယူဆိန်ဘိုလ်ကရီယိုအိုလံပစ်ပြိုင်ပွဲမှာလည်းဘူဆွဲပြီးအိုလံပစ်ပြိုင်ပွဲမှာ3ချိန်ဇက်တိုက်ရွှေစိတ်တွေရအောင်လုပ်သွားမယ်လို့ပြောလိုက်ပါတယ်
။ Cause I'm going for the trophy.
ကျွန်တော်အနေနဲ့ပြိုင်ပွဲကိုတက်နိုင်ဆုံးအာရုံစိုက်သွားမှာပါ။ဒါကကျွန်တော်ထားခဲ့မဲ့အမွေဖြစ်ပြီးတော့ဂျန်နရီနဲ့ကွဲသွားမှာပါတကယ်လို့ကျွန်တော်အနေနဲ့ပြိုင်ပွဲ3ခုစလုံးမှာအနိုင်ရမယ်ဆိုရင်ပေါ့ဒါကဘဒုံးကားမှမလုပ်နိုင်ခဲ့ပါဘူ
းယူဇိန်ဘိုဟာ2008ဘေကျင်းအိုလံပစ်နဲ့2012လန်ဒန်အိုလံပစ်ပြိုင်ပွဲတွေမှာမီတာ100နဲ့မီတာ200တို့အပြင်မီတာ400လက်စင်ခံပြိုင်ပွဲတွေမှာလည်းဂျမေကာအသင်းနဲ့အတူရွှေတံဆိပ်တွေရထားတာပါဒါကြောင့်အခုတစ်ခါရီယိုအိုလံပစ်ပြိုင်ပွဲမှာလည်းဒီပြိုင်ပွဲတွေမှာရွှေတံဆိပ်တွေထပ်ရမယ်ဆိုရင်ဘယ်သူမှမလုပ်နိုင်သေးတဲ့စံချိန်အစ်တစ်ခုကိုဖြတ်တင်လိုက်နိုင်မှာဖြစ်ပါတယ်ခင်ဗျာ
ကိုရရန်နိုင်စူးစီးတင်ပြခဲ့တဲ့တပတ်အတွင်းအကစားသတင်းတွေကိုနားဆင်ခဲ့ကြရတာဖြစ်ပါရဲ့ရှင်။ VOA မြန်မာပိုင်းအစီအစဉ်တွေကိုအခုထုတ်လွှင့်နေတဲ့တစ်ချိန်တည်းမှာပဲ VOA မြန်မာပိုင်းရဲ့ website ဖြစ်တဲ့ burmese.voanews.com မှာလည်းဝင်ရောက်နားဆင်နိုင်ပါရဲ့ရှင်။
VOA မြန်မာပိုင်းအတန်လွှင့်အစီအစဉ်တွေကိုဒီနေ့ကို6ချိန်ထုတ်လွှင့်ပေးနေပါတယ်။မြန်မာစံတော်ချိန်မနက်ပိုင်း6နာရီကနေ9နာရီအထိလိုင်းဒိုမီတာ24 32နဲ့40တို့မှာနားဆင်နိုင်ပြီးဒီအစီအစဉ်ကိုပြန်လည်နားဆင်နိုင်တဲ့အချိန်တွေကတော့မနေ့7နာရီကနေ9နာရီအထိတစ်ချိန်နေ့လယ်12နာရီကနေနေခင်း1နာရီအထိတစ်ချိန်ဖြစ်ပါတယ်။ညနေခင်းအစောပိုင်း6နာရီခွဲကနေ9နာရီအထိအစီအစဉ်ကိုလိုင်းဒို16 19နဲ့25မီတာတွေမှာထုတ်လွှင့်ပေးနေပါတယ်။ညပိုင်း9နာရီကနေ10နာရီအထိအစီအစဉ်ကိုတော့ လိုင်းဒို24 25နဲ့32တို့ကနေဖမ်းယူနားဆင်နိုင်ပါတယ်။ဒီအစီအစဉ်ကိုည9နာရီအစီအစဉ်ပြီးပြီးချင်းည10နာရီမှာပြန်လည်ပြီးထုတ်လွှင့်ပေးနေပါတယ်ခင်ဗျာ။ VOA မြန်မာပိုင်းအစီအစဉ်တွေနဲ့အတန်လွင့်မီတာ kilohertz အသေးစိတ်ကို burmese.voanews.com မှာကြည့်ရှုနိုင်ပါတယ်ခင်ဗျာ။
လာညချင်ပါရှင် VOA မြန်မာပိုင်းည9နာရီကနေ10နာရီထိထုတ်လွှင့်နေတဲ့အစီအစဉ်တွေကို line to meter 24 25 30နဲ့50နဲ့ line la meter 190တို့ကနေဆက်လက်ထုတ်လွှင့်ပေးနေပါတယ်အခုဒုတိယပိုင်းနာရွေးအစီအစဉ်မှာနားဆင်ကြရမှာကတော့မြန်မာမီဒီယာမြင်ကွင်းနဲ့ဦးကျော်စန်သာရဲ့မြန်မာအရေးသုံးသပ်ချက်တွေပြင်မြန်မာတခွင်အစီအစဉ်မှာတော့
လက်တော်ရေရှားပါမှုကိုတောက်တုံးရေရရှိရေးအတွက်ကိုဒါလူမှုအဖွဲ့အစည်းတွေနဲ့ကိုအစိုးရနဲ့ကိုညှိနှိုင်းတိုင်ပင်ပြီးတဲ့အခါကျတော့ရေရရှိရေးကို
တနပ်ပင်မြွနဲ့ပြည်သူလွတ်တော်ကိုယ်စားလှယ်ဦးမြင့်ဦးပြောသွားတာပါပြည်စုံကိုနောက်ပိုင်းမှာတင်ဆက်ပေးပါမယ်အခုရင်ဦးဆုံးတော့မြမမီဒီယာမြင်ကွင်းစီစဉ်ကိုထုတ်လွှင့်ပေးပါမယ်ဒီတစ်ပတ်မြမမီဒီယာမြင်ကွင်းမှာတော့လက်စစ်မီပေးဝင်မှုစနစ်ပြတ်သွားတယ်ဆိုတဲ့အဖြစ်အပျက်တွေရဲ့နောက်ဆက်တွဲသတင်းတွေမီဒီယာလွတ်လပ်ခွင့်နဲ့ပတ်သက်လို့ဒီတစ်ပတ်ကြားရောက်တဲ့ကမ္ဘာသတင်းလွန်လာခွင့်နဲ့မှာဘာတွေများပြောဆိုဆွေးနွေးကြတယ်လဲဆိုတာတွေကိုနားဆင်ကြရမှာပါမအိတ်ခိုင်ဦးရေးသားတင်ပြထားတာကိုဦးစံမိုးဝေကအခုညင်တင်ဆက်ထားပါတယ်ရှင်
အခုဒီဘက်မှာတော့အယ်နီညိုရာသီဥတုဆိုးရွားတဲ့အတူပူလောင်နေတဲ့ရန်ကုန်မြို့တော်မှာလျှက်စစ်မီးတွေပြက်နေတာကြောင့်မြို့နေပြည်သူတွေစီကအတန်တွေစူးစူးညံ့ညံ့ထွက်နေပါဗျ။မီးပေးတဲ့စနစ်ချိုးရင်းသွားတယ်ဆိုပြီးတော့အစိုးရဘက်ကကြေညာခဲ့ပေမဲ့လူနေတိတ်ပြီးတဲ့ရန်ကုန်မြို့လိုနေရာမျိုးမှာတော့မီးရမမှန်တာနဲ့မီးခဏခဏပြက်တာတွေကလူထုအတွက်ကျန်းမာရေးကိုထိခိုက်စေတယ်ဆိုပြီးတော့လူမှုမီဒီယာတွေပေါ်မှာညှီးတွားရေးသားတင်ပြနေကြပါဗျ။လျှက်စစ်မီးပြက်မှုကအစိုးရတဲ့အတွက်စင်ခေါ်မှုတစ်ခုဖြစ်လာနေပြီလို့ဆိုသူတွေလည်းရှိပါတယ်။လျှက်စစ်တအားပေးဝေမှုကိုတခြားအရာတွေထက်ပိုးပြီးတော့ကြီးကြပ် view site တင်တယ်လို့ဝေဖန်သူတွေလည်းရှိကြပါတယ်။နောက်တစ်ခုကတော့တဘာဝပတ်ဝန်းကျင်အဖွဲ့တွေရဲ့စစ်တမ်းတွေအရရေရှားပါမှုတန်ကလည်းရေနှစ်တွေကထက်ပိုးပြီးတော့များလာတာတွေ့ရပါတယ်။နွေရာသီရေရှားပါမှုတန်ကြောင့်ရေလူတန်းတဲ့အဖွဲ့တွေရဲ့သတင်းတွေကိုလည်းအခုတစ်ပတ်ခက်ဆိတ်ဆိတ်တွေ့နေရပါတယ်။အခုသတင်းပတ်တစ်ခုလုံးကိုခြုံကြည့်လိုက်မယ်ဆိုရင်တော့တနင်္ဂနွေလုံးနီးပါးနွေရာသီအပူတန်းရေခက်ခဲဖြစ်တာနဲ့လျှက်စင်ပြီးပြက်တဲ့သတင်းတွေကသတင်းစာစာမျက်နှာတွေပေါ်မှာနေရာအများစုယူနေတာကိုတွေ့ရပါတယ်။နောက်ထပ်တင်ပြခြင်းနဲ့အကြောင်းကတော့ကမ္ဘာသတင်းလွတ်လပ်ခွင့်နည်းနဲ့ပတ်သက်လို့မြန်မာနိုင်ငံမှာရောဘလောက်ထိတိုးတက်မှုရနေပါပြီလဲဆိုတာကိုတင်ပြသွားမှာပါ။ဒီနှစ်ထုတ်ပြန်ခဲ့တဲ့ Freedom House အဖွဲ့ရဲ့စီရင်ခံစာမှာတော့မြန်မာနိုင်ငံမှာသတင်းလွတ်လပ်ခွင့်ဟာကြလဲမကြတက်လဲမတက်တက်နေတယ်ဆိုပြီးတော့ရေးသားထားတယ်လို့နယ်စည်းမခြားသတင်းသမားများအဖွဲ့ကတော့မြန်မာနိုင်ငံရဲ့သတင်းလွတ်လပ်ခွင့်အဆင့်ကအရင်တုန်းက144ကနေ143ကိုတဆင့်တိုးသွားတယ်လို့ဆိုပါတယ်။အစိုးရတဲ့လက်ထက်မှာသတင်းလွတ်လပ်ခွင့်ဘလောက်တိုးတက်မလဲဆိုတာကိုမီဒီယာတချို့ကသုံးသပ်ရေးသားကြပါတယ်။သတင်းလွတ်လပ်ခွင့်နဲ့ပတ်သက်လို့အားလုံးပူးပေါင်းလှုပ်ဆောင်သွားမှတိုးတက်နိုင်မယ်လို့ပြန်ကြားရေးဝန်ကြီးတာဝန်ကိုထမ်းဆောင်တာတလားရှိပြီဖြစ်တဲ့ပြည်ထောင်စုဝန်ကြီးဦးဖေမြင့်ကအခုလိုပြောပါတယ်
။2012-13လောက်မှာကျွန်တော်တို့လမ်းမှာတော်တော်လေးတိုးတက်လာခဲ့တယ်အခုနည်းနည်းလေးတန့်နေတယ်ဒါပေမဲ့လို့အခုကျွန်တော်တို့ကိုယ်တိုင်ရောကျွန်တော်တို့မီဒီယာမိတ်ဆွေတွေပေါ့နော်အဖွဲ့အစည်းတွေအဲပုတ်တူချင်းသောမီဒီယာသမားတွေအဲညှိနှိုင်းပြီးတော့ပူးတွဲပြီးတော့ဆောင်ရွက်မယ်ဆိုရင်တော့ဆန္ဒစင်းလွတ်လပ်ခွင့်တိုးတက်အောင်ဆောင်ရွက်နိုင်မယ့်အခြေအနေအများကြီးရှိတယ်အခွင့်အလမ်းအများကြီးရှိတယ်လို့မြင်တယ်ဒီမီဒီယာလွတ်လပ်ခွင့်ကကျွန်တော်တို့အားလုံးစုပေါင်းပြီးလုပ်ရမှာပဲဥပဒေသမားတွေရောအုပ်ချုပ်ရေးပိုင်းပုဂ္ဂိုလ်တွေရောတရားစီရင်ရပုဂ္ဂိုလ်တွေရောမီဒီယာသမားတွေရောအကုန်ပေါင်းပြီးတော့ပါဝင်ပြီးလှုပ်ရမှာပဲ
ဒီအစိုးရတဲ့လက်ထက်မှာတော့မီဒီယာသမားတွေလွတ်လပ်စွာပြောဆိုရေးသားခွင့်ရပြီလားဆိုတာကိုတိုင်တာရမယ်ဆိုရင်တော့တိတာတဲ့ပြောင်းလဲမှုမျိုးမရှိသေးသလိုတက်တန်းနှုတ်သေးတာကြောင့်ကင်တွယ်ဖို့အချိန်လဲလိုသေးတယ်လို့မီဒီယာသမားတချို့ကမှတ်ချက်ချကြပါတယ်ဒါအပြင်အစိုးရသတင်းစာတွေရဲ့သတင်းစာရောင်းတဲ့ဈေးကွက်ကပုဂ္ဂလိကသတင်းစာတွေရဲ့ဈေးကွက်ကိုပိတ်ထားတယ်လို့ဖြစ်နေတာတွေ့ရတာကြောင့်အစိုးရအနေနဲ့ဒီကိစ္စကိုတေချာကင်တွယ်မယ်ဆိုရင်သတင်းလောကပုံမတိုးတက်လာမယ်လို့မြင်တဲ့အကြောင်းတူမော်ရိုးသတင်းဂျာနယ်ရဲ့အက်ဒီတာချုပ်ကိုဇော်တက်ထွေးကဆိုပါတယ်
။ဟိုသတင်းလွတ်လပ်ခွင့်တိုးတက်တယ်ဆိုတာအရင်ဆိုကရတားဆိုကအပြောင်းလဲမှာအဲ
ဒီကျွန်တော်တို့စာပေစည်းသေးဌာနဖြတ်သိမ်းတာရယ်ပုဂ္ဂလိကသတင်းစာဒီထုတ်ဖွင့်ပေးတာရယ်ပြီးတော့ကျွန်တော်တို့သတင်းမီဒီယာဥပဒေပေါ်တာရယ်ဒီလောက်ပဲကျွန်တော်တို့ဟိုပြောလို့ရသေးတာပေါ့နော်ဒီပုံမှာမီဒီယာသမားတွေကပျော်ရွှင်နေလားပေါ့ဒီမီဒီယာ freedom of expression မြန်မာနိုင်ငံမှာရှိတဲ့ freedom of expression atmosphere မှာမီဒီယာသမားတွေပျော်ရွှင်နေလားဆိုတော့ပျော်ရွှင်နေတာကိုမတွေ့အောင်အဲ့တော့ဘာတွေလိုအပ်နေသလဲဆိုတဲ့အခါကျွန်တော်တွေ့တဲ့အခါမှာကျတော့ဒီဒီမိုကရေစီနိုင်ငံတစ်ခုထူထောင်တဲ့ခါမှာပုဂ္ဂလိကသတင်းစာတွေသတင်းသမားတွေလွတ်လပ်စွာရေးသားခွင့်ပေးလိုက်ပေမဲ့တစ်ဖက်မှာ state owned media တွေရဲ့ဈေးကွက်လက်ဝကြီးအုံမှုနဲ့ကျွန်တော်တို့လွှမ်းမိုးကြီးစိုးမှုကတော့ကျွန်တော်တွန်းလှန်လို့မရဘူး။ဒါကြောင့် media သမားတွေပြောမပြောရွှင်ဘူးလို့ကျွန်တော်ပြောရတာပါ။အဲ့တော့ကျွန်တော်အနေနဲ့ကပြဋ္ဌာန်းပြီးသား media ဥပဒေတွေနောက်ပြီးတော့ပုံနှိပ်ထုတ်ဝေဥပဒေတွေ broadcast ဥပဒေတွေကိုဒီဒီမိုစီအစိုးရတရားကိုဖော်ဆောင်မယ်လို့အာမခံထားတဲ့လွှတ်တော်ကကျွန်တော်တို့ဟိုပြန်ပြီး review လုပ်ဖို့လိုအပ်မယ်လို့ယူဆတယ်မီဒီယာသမားတွေအဲသဘောမတူတဲ့ဥပဒေတွေကို amendment လုပ်ဖို့ review လုပ်ဖို့ခေါ်ယူဆွေးနွေးတာတွေ workshop လုပ်တာတွေ discuss လုပ်တာတွေလုပ်တင်တယ်လို့မြင်တယ်တစ်ဖက်မှာ state owned media တွေရဲ့ proportion ကို short ချပြရပြီးရင်တို့ပုဂ္ဂလိက privatization လုပ်ချင်လို့မလုပ်ချင်ရင်လည်းတို့အနေနဲ့ဖြတ်သိမ်းပါလားဒီလိုမျိုးတွေလုပ်ရမယ်ဒီလိုမျိုးကျွန်တော်တို့ဟိုဟိုနိုင်ငံပိုင်ဗန်နံငွေကိုရယူသုံးဆွဲပြီးတော့မှကျွန်တော်တို့ဒီမီဒီယာမှာဟိုစီးပွားရေးအကျိုးမြတ်ပါသုံးဆွဲတဲ့ခါကျတော့ဒါဒီမိုစီနိုင်ငံတခုမှမသင့်တော်ဘူးပေါ့တစ်ဖက်ကလည်းလွတ်လပ်ပြီးအပြီးကိုကင်းတဲ့သတင်းမီဒီယာတွေပေါ်လာဖို့အခက်အခဲရှိတယ်အဲ့လိုမျိုးလုပ်ပြီးတော့ပုဂ္ဂလိကမီဒီယာတွေအားပေးအမှောက်ပြုမှသာလေကျွန်တော်တို့မီဒီယာလောကကြီးကတိုးတက်လာမယ်လို့ယူဆပါတယ
်ဒီတစ်ပတ်မှာတော့သတင်းလွတ်လပ်ခွင့်နဲ့ပတ်သက်တဲ့သတင်းသုံးသပ်ချက်ဆောင်းဝါးတွေတရားစစ်တမ်းအားပြတ်တက်မှုသတင်းတွေနဲ့နိုင်ငံအနှံ့ရေရှားပါမှုသတင်းလေပြင်းတိုက်ခတ်လို့လူနေအိမ်နေအဆောက်အဦတွေပျက်စီးရတဲ့သတင်းတွေကိုမီဒီယာတွေပေါ်မှာအများဆုံးဖော်ပြနေတာကိုတွေ့မြင်ရအကြောင်းတင်ပြရေးနဲ့ညီကုန်းထုတ်လိုက်ရပါတယ
်မြန်မာမီဒီယာမြင်ကွင်းအစီအစဉ်ကိုနှာစင်ခဲ့ကြရတာဖြစ်ပါတယ်ရှင်အခုဆက်လက်ပြီးတော့ဦးကျော်စန္ဒာရဲ့မြန်မာအရေးသုံးသပ်ချက်ကိုတင်ပြပေးပါမယ်ဒီတစ်ပတ်မှာတော့စနစ်ပြောင်းပေမဲ့အကြောင်းမလားတဲ့ရခိုင်ပြည်နယ်ဆိုပြီးဆွေးနွေးထားတာပါမြန်မာနိုင်ငံမှာဒီမိုကရေစီစနစ်ပြည်ပြင်းတော့မယ်လို့ပြည်သူအများမျှော်လင့်နေကြပြီဖြစ်ပေမဲ့ရခိုင်ဒေသပြည်သူတွေအဖို့တော့တိုးတက်ဖြစ်ထွန်းမှုတစုံတရာမရှိတဲ့အပြင်နိုင်ငံရေးမပြေလည်မှုစစ်ဘေးအန္တရာယ်လူမှုရေးပြဿနာတွေနဲ့ရင်ဆိုင်နေကြရဆဲဖြစ်ပါတယ်ဒီအကြောင်းတွေကိုရခိုင်ပြည်နယ်ကြောက်ဖြူမဲဆန္ဒနဲ့ပြည်သူ့လွှတ်တော်ကိုယ်စားလှယ်ဦးပါရှင်နဲ့ဦးကျော်စန္ဒာတို့ကဆွေးနွေးသုံးသပ်တင်ပြထားပါတယ်ရှင်
ဒီဝါရှင်တန်ရဲ့မြန်မာနိုင်ငံမှာဒီမိုကရေစီအစိုးရတက်လာပြီဆိုတော့တိုင်းပြည်အတွက်ဆက်ဆက်ရရကောင်းမယ်လို့လူတိုင်းကြိုတင်မျှော်လင့်ခဲ့ကြပါတယ်။ဒါပေမဲ့ခိုင်ပြည်ရဲ့သတင်းတွေကိုကြားလိုက်ရတိုင်းအတက်စရာတစ်ခုမှမတွေ့ရသေးဘူးလို့ကျွန်တော်ထင်ပါတယ်။ကျွန်တော်ပြောတာအသိအဆိုးမြင်တယ်လို့များအကြံဉာဏ်သုံးသပ်လို့ပါလားပထမဆုံးခက်တူတူပြောပါခင်ဗျာ
။နိုင်ငံရေးသမားတွေကတော့အကောင်အဆုကိုနိုင်ငံရေးရှုထောင့်ကကြည့်ကြတာပေါ့။ဘာမှပြမ NLD ကိုတခဲနဲ့ထောက်ခံအားပေးလို့ NLD အပြတ်အနံ့ရတယ်လို့2015ရွေးကောက်ပွဲမှာကျွန်တော်ရခိုင်ပြည်နယ်မှာလဲရခိုင်တမျိုးသားလုံးက ANP ပါတီကို1-1ထောက်ခံလို့ရခိုင်ပြည်နယ်လွှတ်တော်မှာ ANP ပါတီကအများဆုံးအများစုကိုရထားတာပဲနိုင်ထားတာပဲရခိုင်ပြည်နိုင်ငံကြီးကတော့ဗမာပြည်နိုင်ငံကြီးနဲ့ဒွန်တွဲပြီးတော့သွားနေတာပဲဆရာဦးကျော်စန္ဒာကြီး
နိုင်ငံရေးလောကမှာလည်းမညီညွတ်မှုတွေကိုကြားနေရပါတယ်။နောက်တစ်ခါတိုက်ပွဲတွေပိုဖြစ်လာတယ်။ပစိပြေးဒုက္ခတွေပြည်သူတွေအများကြီးနင်းနာကြရတယ်။နောက်မပြောမဖြစ်တဲ့ကိစ္စတစ်ခုကဒီ communal violence တွေပေါ့။အုပ်စုအသိုင်းအဝိုင်းချင်းဖြစ်တဲ့ကိစ္စတွေပဋိပက္ခဟာလည်းပဲစိတ်ချရတဲ့အခြေအနေမျိုးမဟုတ်သေးဘူးလို့ကြားပါတယ်။ဟုတ်ပါသလားအခြေအနေတွေ။အ
ဲကိစ္စကတော့ကျွန်တော်ရခိုင်ပြည်နယ်မှာလက်နဲ့ကင်ထားတဲ့ရခိုင်အာဇူအီနဲ့မြမတမတော်တို့တိုက်ပွဲဖြစ်နေတဲ့လက်နက်ကင်ပြည်ပခါတစ်ခုရှိနေတယ်လို့2012ခုနှစ်ကပဲစတင်ပြီးတော့ကျေအကြီးအကျယ်ဖြစ်နေတဲ့ဒီဖင်္ဂလီဒီနဲ့ကျွန်တော်ရခိုင်လူဖွဲ့စည်းဒီကြားမှာအငင်းပွားမှုပြည်ပခါဖြစ်မှုဒီညီမှုတွေကလည်းတကယ်ရှိနေပါတယ်ကျွန်တော်ရခိုင်မျိုးသားပါတီထဲမှာကိုယ်တိုင်ကလည်းညီညွတ်မှုဒီအများကြီးလိုအပ်နေရဆရာကျွန်တော်တွေ့ရပါတယ်ဒီအတွက်ဒီဗမာပြည်ရဲ့ထုံနေစဉ်သတင်းစာရေးထဲမှာရခိုင်အကြောင်းမပါရင်မပြီးတဲ့သဘောမျိုးလဲကျွန်တော်တွေ့မြင်နေရပါတယ
်ဒီထဲမှာပထမအဆုံးလောလောဆယ်ဒုက္ခအရောက်ဆုံးကတော့စစ်ပြေးဒုက္ခတွေဖြစ်နေကြရတဲ့ပြည်သူတွေအကြောင်းမှာအဲ့ဒါဟာတိုက်ပွဲနဲ့ဆက်ဆက်နေပါတယ်ဆိုတော့ဒီတိုက်ပွဲဒီပြည်တွင်းစစ်ဒီဘက်ကဟာအခုမှရခိုင်မှာပူပြီးတော့ပြင်းထန်လာတယ်ဒီဟာကိုစစ်ဆက်ဆွေးနွေးပြီးအဖြေရှာဖို့ဆိုပြီးတော့လွှတ်တော်မှာပြည်သူ့ကိုယ်စားလှယ်ရဆိုတင်သွင်းဆွေးနွေးရဆိုတာလည်းပဲကြားပါရယ်အဲ့လိုဆွေးနွေးဖြေရှာဖို့ဘယ်လောက်ဖြစ်နိုင်မှာထင်ပါလဲခင်ဗျာ
ရခိုင်မှာစစ်ဖက်ဆိုင်ရာစီးပွားတိုက်ခိုက်မှုကြောင့်စီးပွားရှောင်ဒုက္ခသည်တွေပေါ်ပေါက်လာတယ်။အဲဒီစီးပွားအန်ဒရီကိုအကြောင်းပြပြီးတော့ကျွန်တော်ဒီထောင်စုမှာအမျိုးသားလွတ်တော်မှာဒီနေ့ပဲဆွေးနွေးရအဆိုနဲ့ပတ်သက်တာကတော့နေဖန်ဆွေးဆက်ဆွေးနွေးမယ်နဲ့တူပါတယ်။ဒီကိစ္စကတော့ဒီလက်နဲ့ကင်တိုက်ခိုက်နေတဲ့အဖွဲ့အစည်းတွေရရှိဖို့ရဲ့နောက်ညီညာရေးဆွေးနွေးပွဲတို့ဒီအေကိုဖိတ်ခေါ်ဖို့ရဲ့လောက်ပဲပါပါတယ်တကယ်ခံစားနေရတာတော့ပြည်သူတွေပါပြည်သူတွေကအိုးအိမ်စွန့်ခွာပြီးတော့တက်ပြလာကြရတဲ့သူတို့မှာတမေဝန်ကြောင့်လုပ်ငန်းတွေနောက်တခြားဆုံးရှုံးမှုတွေနဲ့နာမှုတွေအများကြီးပေါ်ဥကျော်စံဒါရေးအဲ့ဒီဆုံးရှုံးမှုနဲ့နာမှုတွေအများကြီးထဲမှာအခုခိုးကူးလို့ရတဲ့နေရာဘုံကြီးကြောင်တွေစာတင်ကြောင်တွေဆွေမျိုးကြီးရှိမှလာပြီးတော့ခိုကပ်နေပေမဲ့လေသူတို့ရဲ့ဒီရှိဘွားရက်ဒီရေးအတွက်ပါသူတို့မှဝန်ထုတ်ဝန်ကိုဖြစ်လာတယ်အဲ့ဒီဝန်ထုတ်ဝန်ကိုဒီထောင်စုအစိုးရပြည်နယ်အစိုးရဒီတာဝန်ရှိအဖွဲ့အစည်းတွေကဘယ်လိုကူညီကြမလဲဘယ်လိုဆောင်ရွက်ကြမလဲဆိုတာလဲကျွန်တော်တို့စွတ်တော်ကိုယ်စားလှယ်တွေကကြိုက်တွန်းဆွေးနွေးဖို့လိုပါသေးတယ
်ဟုတ်ကဲ့
ဒီကိစ္စကိုတော့အချင်းဖြစ်တဲ့မြို့နယ်တွေမှာစီးပွားရှောင်ဒုက္ခသည်တွေနဲ့ကိုယ်တိုင်ထိတွေ့ပြီးတော့တွေ့ခဲ့ရတဲ့အတွေ့အကြုံတွေကိုအခြေခံပြီးတော့ဒီရေသေးတော်မြို့နယ်ပြည်သူ့လွတ်တော်ကိုယ်စားလှယ်ဒေါခင်စောဝေကပြည်သူ့လွတ်တော်မှာကြီးကြီးအဆိုရင်းနဲ့တင်သွင်းဖို့အစီအစဉ်လုပ်နေတာရှိပါတယ်
။အဲဒီဒုက္ခတွေဒုက္ခရောက်နေရဆိုတာကိုကူညီဖို့အတွက်ကိုမှလွတ်တော်မှာခွင့်ပြုကြရမှဆွေးနွေးမယ်ပြီးတော့မှအကောင့်ထဲဖွင့်မယ်ဆိုတော့ဒုက္ခတွေတဲ့သိကြညာနေရောပေါ့ခင်ဗျာ။အဲဒီမှာကယ်ဆယ်ရေးဌာနတွေ bari ရှိသားပဲ။အဲဒီဌာနတွေကလက်လော့အကူအညီပေးတာမျိုးကမလုပ်နိုင်ဘူးလားခင်ဗျာ
။ကျွန်တော်တို့သိရတော့တော့ပြည်နယ်အစိုးရကဒီဒုက္ခတွေကိုငွေကြေးထောက်ပံ့တာဒီတချို့ရှိတယ်လို့တော့သိရတယ်ဘလောက်ထိထောက်ပံ့တယ်ဘယ်ပုံပဲနည်းထောက်ပံ့တယ်ဆိုတော့အသေးစိတ်လည်းကျွန်တော်တို့ကမသိရပါဘူးသို့တော့ဒီုံတရားထောက်ပံ့တယ်ဆိုတာလည်းတရားဆရာနည်းဆရာလက်တော့ကိစ္စလောက်ပဲဖြစ်ကောင်းဖြစ်ပါလိမ့်မယ်ရေးရှိဘယ်လိုစီမံချက်ဒီနဲ့ဒီထောက်ပံ့မှုတွေကိုလုပ်မလဲပြည်ထောင်စုအစိုးရကလုပ်မလားပြည်နယ်အစိုးရကလုပ်မလားပြည်နယ်အစိုးရမှာဘာပိုက်ဆံနဲ့လုပ်မလဲပြည်ထောင်စုအစိုးရမပိုင်တော့ဘာမှမဖြစ်ပါဘူး
ဒီဒုက္ခတွေရဲ့ကိစ္စရေးရှိပြည်လဲဖို့ဆိုတာကတော့ဒီအပြစ်ခတ်တွေရက်ဆဲပြီးတော့ညဉ့်ဉန်းရမှသာဖြစ်မှာပါအဲ့ဒီကိစ္စကတော့ပို့ပြီးတော့ပဌာနာကြတဲ့အခြေခံအကြောင်းတရားပေါ့ခင်ဗျာဆိုတော့အဲ့ဒါနဲ့ပတ်သက်ပြီးတော့လွှတ်တော်ကသဘောတူလိုက်ပြီးဆွေးနွေးမယ်သူတို့နိုင်ငံရေးဝိုင်းတဲ့ကိုခေါ်မယ်ဆိုရင်ဘယ်အပေါ်မှာအခြေခံရမယ်ဘယ်အချက်တွေလိုက်လျှော့သင့်တယ်ဆိုတဲ့အထီးရောလွှတ်တော်ကမူချပေးနိုင်ပါသလားအဲ့လိုချပေးတဲ့မူရောစစ်တပ်အနေနဲ့လိုက်နာနိုင်မယ်တို့ထင်ပါလားခင်ဗျာ
စစ်တပ်ကိုအပြစ်ခရဆဲလိုက်ပါလို့တော့လွတ်တော်မှာတိုက်တွန်းလို့ဆင်ပြီးမယ်မထင်ပါဘူးကျွန်တော်တို့ပြည်ထောင်စုအစိုးရကိုပဲကျွန်တော်တို့ကတိုက်တွန်းရမှာပါစစ်တပ်ကတော့သူ့အကြောင်းချက်ရာနဲ့သူ့ရဲ့အခြေအနေရဒီရင်ဆိုင်တိုက်ပွဲကြီးဖြစ်တဲ့ဟာကိုသူ့မှလည်းစင်ကြီးစင်လက်ဒီပြောစရာဆိုစရာကြီးရှိမှာပေါ့ကျွန်တော်တို့ကတော့စစ်တပ်ကသူ့အကြောင်းရာနဲ့သူရှိနေတဲ့ကိစ္စကတပိုင်းပြည်သူတွေထိခိုက်နေတဲ့အပိုင်းကိုကျွန်တော်တို့ကပြည်သူ့ပူဇော်ရေးဖြစ်တဲ့အတွက်ကြောင့်ကျွန်တော်တို့ကဒီသူဒီကိုကိုစားပြုပြီးတော့ဒီမှာအုပ်ချုပ်နေတဲ့အစိုးရကိုတိုင်းပြည်မှာဒီလိုတော့ဖြစ်နေပြီဒါလှုပ်ဖို့လိုတယ်ဆိုတာကျွန်တော်တို့ပြောရမှာဖြစ်ပါတယ်ကျွန်တော်မပြောပြီမဲ့လေတိုင်းပြည်အုပ်ချုပ်မင်းလုပ်နေတဲ့အစိုးရမှာဒီသူဒီရဲ့ဘဝကိုစာနာထောက်ထားမှုပြီးပြီးတော့ကူညီပေးဖို့ဆိုတာသူတို့မှာတာဝန်ရှိပါတယ်ကျွန်တော်တို့ပြောမှဆိုမှလုပ်မယ်ဆိုရတယ်ဒါကတိတ်တော့တဘာဝမကြလာပါဘူးကျွန်တော်တို့အစိုးရရဲ့လုံဒါကိန်းဒါကူညီတာနောက်ကြနေတဲ့အတွက်ကြောင့်ပဲကျွန်တော်ဒီကိစ္စတွေကိုလွတ်တော်ကားဆင်းပြောရမှာဖြစ်ပါတယ်တကယ်တော့အစိုးရလုပ်ရမယ်လို့ဒီပ
ါဆိုတော့အခုပြည်ထောင်စုအစိုးရနဲ့ရခိုင်ဒေသဆက်ဆံရေးလည်းပဲကျွန်တော်နည်းနည်းမေးစရာရှိလို့ဒီမှာထင်ပါတယ် ANP ရခိုင်မျိုးသားပါတီကအနိုင်ရတော့ပြည်내အစိုးရဝန်ကြီးချုပ်ကိုသူတို့ ANP ကပုဂ္ဂိုလ်ဖြစ်စေခြင်းနဲ့ NLD ကတော့သူတို့ပါတီရဲ့ကိုယ်စားလှယ်ကိုခန့်အပ်လိုက်တယ်ဒီကိစ္စနဲ့ပတ်သက်ပြီးတော့ဆန့်ကျင်ကြတယ်၊သဘိမ့်မောက်ထွက်ခေါ်ကြတယ်ဆိုတော့လည်းအစောပိုင်းမှာကြားခဲ့ရပါတယ်ဆိုတော့အခုပြည်내အစိုးရကအလုပ်ဖြစ်ပါမလား။လွတ်တော်ရဲမှာတော့သူကအတိုက်ခံအများစုနဲ့ရင်ဆိုင်ရမလို့ထင်ပါတယ် ANP အတိုက်ခံနဲ့။ဆိုတော့ပြည်내အစိုးရလူသမျှဟာ ANP ကပယ်ချနိုင်မလား၊အလုပ်ဖြစ်ပါမလားဒီကိစ္စက
။အခုကိစ္စကတော့ရခိုင်ဒေသ၊ရခိုင်ပြည်နယ်ကရခိုင်သားတွေရဲ့နှင်နာချက်တွေကိုကူစားပေးရမှာဖြစ်တဲ့အတွက်ကြောင့်ရခိုင်မြို့သားပါတီကလည်း NLD အစိုးရကူညီတဲ့ဟာကိုငါတို့ကမလိုလားဘူးဆိုတဲ့သဘောမျိုးတော့ကျွန်တော်တို့မတွေ့ရပါဘူး။ရခိုင်ပြည်သူရဲ့လူအချက်တွေကိုရခိုင်မြို့သားပါတီကကူညီဖြည့်ဆည်းပေးရမှာဖြစ်တယ်လို့ရခိုင်ပြည်နယ်ကိုအုပ်ချုပ်ခွင့်ဒီမှန်ခန့်ခွဲခွင့်ရထားတဲ့ NLD တွတ်တော်ကိုယ်စားလှယ်ဝန်ကြီးချုပ်ဦးညီပုဆောင်တဲ့အစိုးရအဖွဲ့ကသူ့မှာလုပ်ပေးဖို့တာဝန်ရှိပါ။ရခိုင်မြို့သားပါတီရဲ့အတိုင်းဝိုင်းကရောပူးပေါင်းပါဝင်ဆောင်ရွက်ရမှာပဲ
။အေးအေးနဲ့ ဒီအစိုးရရဲ့တက်မတော်အကြာပြည်လည်မှုရရှိရေးအဲ့ဒီကိစ္စဆွေးနွေးရနေမှာတော့ဘယ်လောက်ပြည်လည်နိုင်လဲထင်ပါလဲတက်မတော်ကဘယ်လောက်ထိလိုက်လျော့နိုင်မယ်ထင်ပါလဲအခု NCA မှာလက်မှတ်မထိုးတဲ့အဖွဲ့တွေလည်းပဲဒီစစ်တပ်နဲ့သဘောမတူညီမှုတွေရောက်လို့လက်မှတ်မထိုးနိုင်တဲ့အခြေအနေရှိနေလို့သိရပါတယ
်အဲ့ဒီကိစ္စတော့ဆရာဦးကျော်စံနဲ့ဒီဆိုရလက်ထက်ကကိစ္စကြီးဖြစ်ပါရဲ့အခု NLD အစိုးရလက်ထက်မှာဒီကိစ္စကိုဆက်လက်ဆောင်ရွက်မယ်ဆိုလို့ရှိရင် NLD အစိုးရရဲ့မူဝါဒတွေနဲ့အညီဆောင်ရွက်ရမှာဖြစ်ပါတယ် NLD အစိုးရရဲ့မူဝါဒအပြည့်အစုံတော့ကျွန်တော်တို့တိတိကျကျမသိရပါဘူးဒါပေမဲ့ NLD အစိုးရပေါ်မှာကျွန်တော်ဒီဗမာပြည်ကပြည်သူလူထုအများစုကတကယ်လုံးလုံးကျူးကျူးကိုအာကိုနေကြတာရှိရဲ့ဆိုတော့ဥကျော်စံတာလည်းသိမှာပဲအာကိုမှုပေါ်မှာ NLD အစိုးရကဘလောက်ထိဂယုတစိုက်လုံနိုင်မလဲဆိုတော့ NLD အစိုးရရဲ့လုံရည်ကန်ရည်ပေါ်မှာအဓိကတာဝန်ရှိမှာပေါ့လေအဓိကမူတည်မှာပေါ့လွယ်လင်းတကူမှတ်ချက်ပေးဖို့ဆရာမသိလျော်ဘူးထင်ပါတယ
်ဟုတ်ကဲ့နောက်ဆုံးတစ်ခုမေးချင်တာကတော့အဲ့လူဖွဲ့စည်းခြင်းပฏิပက္ခဖြစ်နေတဲ့ကိစ္စဖြစ်ပါတယ်ဒီကိစ္စမှာတော့အစင်ပြေလာနိုင်မဲ့အခြေအနေဘယ်လိုရှိပါသလဲ
ပြဒနာဖြစ်တာကရခိုင်နဲ့ဘင်္ဂလီနေမီကတော့ရခိုင်ပြည်ထဲမှာဖြစ်နေတဲ့ကိစ္စတော့ရခိုင်ဒီကိုတိုင်ပါဝင်ပြီးတော့ဖြည့်ရှင်းခွင့်မရရင်ဒီကိစ္စကပြည်လည်းမှာမဟုတ်ဘူ
းအဲ့အဲ့ဖြည့်ရှင်းတဲ့အထက်မှာရခိုင်နေမပါဘူးလားအဲ့ဖြည့်ရှင်းရေးအဖွဲ့ထဲမှာ
ရခိုင်ကိုယ်စားလှယ်ဒီပါဝင်နေဆိုတာကဥဆောင်ဖြည့်ရှင်းပိုင်ခွင့်မရှိဘဲနဲ့သူတို့ရဲ့စေခိုင်းလို့ပါလာရတဲ့လူတွေအဆင့်လောက်ပဲရှိပါတယ်
ဘူအန်အဒီအစိုးရအနေနဲ့ဘယ်လိုကင်တွယ်လာလိမ့်မယ်လို့ထင်ပါလဲ။ဘာရှင်တို့ဘယ်လိုဖြည့်ရှင်းစီခြင်းလဲ။ဘယ်လိုဖြစ်စီခြင်းလဲ။အန်အဒီအစိုးရကိုဘယ်လိုအကြံပေးခြင်းလဲဒီကိစ္စအတွက်
။ဒီကိစ္စကိုဖြည့်ရှင်းစရာရှိရဲ့ဘယ်လိုဖြည့်ရှင်းရင်ကောင်းမလဲဆိုရဲကျွန်တော်တို့ကိုအန်အဒီအစိုးရကတိုင်ပင်ဖို့တိုင်ပင်ဖက်လုပ်ပြီးတော့တိုင်ပင်တာဘာတစ်ခုမှရှိတယ်လို့မသိရပါဘူး။ဟိုရခိုင်ဒီဘယ်လိုသဘောထားလဲဆိုတာကိုပြီးခဲ့တဲ့2012ခုနှစ်တုန်းကပဲတော်ရှာကျွန်တော်ရခိုင်ဒီကမိမိရဲ့သဘောထားကြီးကိုပြောနေဆိုနေကြတာပဲဒီပြောနေဆိုနေရတဲ့အပေါ်မှာ NLD ကဘယ်လိုအချက်တွေကိုကောက်ကြည့်ပြီးတော့ဘာလုပ်မလဲဆိုတာသူသဘောပေါက်ပြီးဖြစ်ပါလိမ့်မယ်သူရပြောင်းသွားပြီးသိပြလာတဲ့အစိုးရကဘယ်လိုမူဝါဒနဲ့ဓာတ်တွေကိုဖြည့်ရှင်းမလဲအဲ့ဒီဖြည့်ရှင်းမဲ့မူဝါဒကိုရခိုင်တမျိုးသားလုံးကဘယ်လိုနားလည်ပြီးတော့ဘယ်လိုလက်ခံကြမလဲဘယ်လိုကူညီကြမလဲအဲ့အရာကြီးကအရေးကြီးပါရဲ့အဲ့ဒီအရေးကြီးရဲ့လုပ်ငန်းစီတူကတိုင်းပြည်အုပ်ချုပ်မင်းလုပ်တဲ့အစိုးရကစပြီးတော့တော်ပြဖို့လိုတယ်လေ
ဦးကျော်စင်သာရဲ့မြန်မာအရေးတုံးသက်ချက်ကိုနားဆင်ခဲ့ကြရတာပါ။ကျမတို့ VOA မြန်မာပိုင်းကထုတ်လွှင့်ခဲ့တဲ့အစီအစဉ်တွေနဲ့ပတ်သက်ပြီးဝေဖန်အကြံပေးစာတွေပေးပို့လို့တဲ့သောရရှင်တွေနားဆင်လို့တဲ့တည်သချင်းတွေတောင်းယူလို့တဲ့ဆိုရင်တော့ VOA ရဲ့ email လိပ်စာက burmese@voanews.com ဖြစ်ပါတယ်။အခုတော့စနေနေ့ညတိုက်ရိုက်လေလိုင်းအစီအစဉ်မှာဆွေးနွေးမယ့်အကြောင်းအရာတွေကိုနားဆင်ကြရအောင်ပါရှင်။
တမတော်ကိုအစိုးရတပ်ရခိုင်လက်နက်ကန် AA အဖွဲ့ကိုရခိုင်တပ်မတော်လို့ MRTV 4သတင်းဌာနကသုံးစွဲထုတ်လွှင့်ခဲ့တဲ့အပေါ်ပြင်းထန်စွာကန့်ကွက်ရှုတ်ချကြောင်းဆိုပြီးတမတော်သတင်းမှန်ပြန်ကြားရေးအဖွဲ့ကထုတ်ပြန်ခဲ့ပါတယ်။တမတော်ကိုအစိုးရတပ်လို့ခေါ်ဝေါ်သုံးစွဲတာမှားယွင်းတယ်လို့ကျွန်တော်တို့သောတာရှင်တွေယူဆပါသလား။ဒီလိုသုံးစွဲတာကြောင့်တမတော်ရဲ့ပုံရိပ်နဲ့ဂုံတိတ်ခါကိုများစွာထိခိုက်စေတယ်ဆိုတဲ့အချက်ကိုရောသဘောတူကြပါသလား။အခုလာမယ့်စနေညတိုင်ရိုက်လီလန်းအစီအစဉ်မှာဆွေးနွေးကြရအောင်ပါ။ဒီစီစဉ်မှာပါဝင်ဆွေးနွေးကြတယ်ဆိုရင်ဆက်သွယ်ရမယ့်ဖုန်းနံပါတ်ကိုစနေညအမီပို့ထားပေးပါကိုယ့်ရဲ့မြင်သဘောထားကိုစာသားနဲ့ဖြစ်ဖြစ်အသံဖိုင်နဲ့ဖြစ်ဖြစ်ပို့ထားလို့လည်းရပါတယ် VOA ရဲ့ဖုန်းနံပါတ်က12392382555လေး email လိပ်စာက burmese@voanews.com ဖြစ်ပါတယ်ပါဝင်ဆွေးနွေးကြဖို့တော်တော်ရှင်တွေအားလုံးကိုဖိတ်ခေါ်ပါတယ်ည
စနေနေ့ညအတိုင်းရိုက်လေလိုင်းဆွေးနွေးခင်းမှာပါဝင်ဆွေးနွေးကြဖို့သောတာရှင်တွေကိုထာမန်ဖိတ်ခေါ်ပါရစေ VOA American Than မြန်မာပိုင်းအစီအစဉ်ရဲ့အတိုင်းရိုက်လေလိုင်းဆွေးနွေးခင်းကိုအင်ကာနဲ့စနေညပိုင်းအစီအစဉ်တွေမှာတပတ်ကိုနှစ်ကြိမ်ထုတ်လွှင့်ပေးနေကြဖြစ်ပါတယ်အခုတော့မြန်မာတခွင့်အစီအစဉ်ကိုတင်ပြပေးပါမယ် အယ်နီညိုရာသီဥတုကြောင့်နွေရာသီတလျှောက်လုံးနိုင်ငံအနှံ့ပြားရေရှားပါမှုတွေခက်စစိတ်ဖြစ်ပွားခဲ့တာပါ။တကြံပြီးနောက်ပိုင်းဘုကိုးတိုင်းတနက်ပင်မြို့နယ်ထဲကကြေးရွာတော်များများမှာရေရှားပါမှုတွေရင်ဆိုင်နေရတာကြောင့်အရက်ပက်လူမှုအဖွဲ့အစည်းတွေရောလွတ်တော်ကိုယ်စားလှယ်တွေကပါတောက်သုံးရေရရှိအောင်စူးစမ်းနေတဲ့အကြောင်းကိုမြန်မာတခွင်အစီအစဉ်ဖြစ်တဲ့ VOA မြန်မာပိုင်းသတင်းတော်မတ်တင်ကီလင်းကတင်ပြထားပါတယ်ရှင်။
ကျေးရွာပေါင်း69ရွာရက်ကွက်6ခုနဲ့ဖွဲ့စည်းထားတဲ့တနက်ပင်မြို့နယ်မှာဒကြံပြီးကလေးကကျေးရွာပေါင်း30ကျော်နဲ့ရက်ကွက်အစွန်အဖျားတွေမှာပါရေရှားပါနေတာတွေဖြစ်နေပါတယ်။တနက်ပင်မြို့နယ်တဲကရွာကြီးတစ်ရွာဖြစ်တဲ့ညံကျွန်းရွာမှာလည်းတောက်ရေရော3ရေပါအခက်အခဲဖြစ်နေပါတယ်
။အခက်အခဲကျတော့ဒီနှစ်ကခါတိုင်းနဲ့မတူအပူချိန်ကမြင့်တယ်လေ။မြင်းတော့ဥရောရွာဆိုလို့ရှိရင်ဒါအင်ဂျီ900ကျော်800လောက်ရှိတယ်။လူကြီးက4000ကျော်ကျွမ်းသားဆို5000 6000ရှိတယ်။ကံကြီးက၄ကံရှိတဲ့နေရာမှာ၃ကံခန်း၆သွားပြီ။တကံပဲကြံတော့တယ်။အဲ့ကြံတဲ့တကံကလည်းပဲတောက်ရီအဆင့်ကိုမရတော့ဘူး။တုံးရီအဆင့်မရတော့တယ်။ဒါဥတို့နဲ့ညီတဲ့ရစ်ကံလေးရွာကိုဒါသွားကဲ့ရတယ်။ရီတအိုး2500လောက်ပေးပြီးဝယ်သုံးနေရတယ်။အဲ့လိုခက်ခဲရှိတယ်။တုံးရီကတော့အခုကြောင်းကံပေါ့။ကြောင်းကံခတ်တဲ့မရဘူး။ဒါနဲ့အခုကံနဲ့ခန်း၆ဝါတဲ့ခါကျတော့နှွေစပားကိုရီတားလှုပ်ပေးတယ်လေ။တားလှုပ်ပေးတဲ့နှွေစပားရီကိုဥတို့ကတုံးလို့ရအောင်ဆိုပြီးတော့ဆက်နဲ့မောင်းထည့်ထားတဲ့ကံလေးကိုမောင်းတယ်တော့အဲ့ရေလည်းအခုခန်းပြီခန်းတော့ခုတုံးရေလည်းအခက်ခဲပေါ့တောက်ရေလည်းအခက်ခဲနှစ်ဖက်လုံးအခက်ခဲပေါ့
ရေပြက်လက်နေတဲ့ကြေးရွာတွေရေရဖို့အတွက်လွှတ်တော်ကိုယ်စားလှယ်တွေအာဏာပိုင်တွေနဲ့အရက်ဖက်အဖွဲ့အစည်းတွေပူးပေါင်းပြီးရေပေးဝေဖို့စီစဉ်နေတယ်လို့တနက်ပင်မြို့နယ်ပြည်သူ့လွှတ်တော်ကိုယ်စားလှယ်ဦးမြင့်ဦးကအခုလိုပြောပါတယ
်တခုကတော့လက်တော်ရေရှားပါမှုကိုတောက်တုံးရေရရှိရေးအတွက်ကလူမှုအဖွဲ့အစည်းတွေနဲ့ကိုအစိုးရနဲ့ကိုညှိနှိုင်းတိုင်ပင်ပြီးတဲ့အခါကျတော့ရေရရှိရေးကိုအန်ကယ်တို့ကော်မတီဖွဲ့ပြီးတော့ဟုတ်လား NDI ကလည်းကော်မတီတက်တက်ဖွဲ့ပြီးတော့ဆောင်ရွက်ပြီးတယ်အဲ့တော့အန်ကယ်တို့ဖြတ်တော်ကိုယ်စားလှယ်တွေနဲ့အုပ်ချုပ်ရေးအကြီးအကဲတွေနဲ့ဥဆောင်ပြီးတော့ဒီတိုင်းဒေသကြီးအစိုးရလည်းပါတယ်ဥဆောင်ပြီးတော့ကော်မတီဖွဲ့ပြီးတော့လည်းအခုကြေးရွာတိုင်းပေါ့တောက်တုံးရေရရှိရေးအတွက်ကိုအခုလူမှုအဖွဲ့အစည်းတွေရဲ့အကူအညီခုနကတော့ဌာနဆိုင်ရာတွေနဲ့အကူအညီဆောင်ရွက်နေပါတယ်
ရေပေးဝေဖို့အပြင်ရေတိုးလောင်ထားနိုင်မှုအတွက်ရေကန်တွေတူးဖော်ပေးတာရေကန်ဟောင်းတွေကိုပြုပြင်ပေးတာတွေကိုလည်းကျေးလက်ဒေသဖွံ့ဖြိုးရေးဦးစီးဌာနကရောပြင်ပအလှူရှင်တွေရောကပါကူညီပေးနေတာပါ88မျိုးဆက်ငိမ့်ချရင်နဲ့ပွင့်လင်းလူအဖွဲ့အစည်းကတော့ညံကျွန်းကျေးရွာမှာလိုအပ်နေတဲ့တောက်ရေလာရောက်လှူဒန်းပြီးရေတွင်းရေကန်တွေကိုပါထပ်ပြီးပြင်ဆင်ပေးဖို့အစီအစဉ်ရှိနေပါတယ်
ဒီရေရှားပါတဲ့အချိန်မှာဦးမြင့်ဦးကသူ Facebook မှာလေကျေးဇူးမှလည်းတင်တယ်ကျမတို့လည်းဖုန်းဆက်တယ်ပေါ့ရေလူရှင်ရှိနေဆက်သွယ်ပေးပါဆိုတော့ကျမတို့ကအဲ့ဒါကိုကြားတဲ့အတွက်ကြောင့်ဦးမြင့်ဦးနဲ့ဆက်သွယ်ပြီးရောရေလာရောက်လူတန်းနေနောက်အခုဒီလာရင်းနဲ့ကန်တွေပေါ့နော်ကန်တွေခန်းတယ်ကန်တွေဒီတနက်ပြင်းမြို့နယ်မှာကျမစုံစမ်းတော့ကန်80လောက်ရှိတယ်အဲ့ကန်တွေကိုပြန်လည်ပြုပြင်လာရင်နောက်လာမယ့်နှစ်ပတ်လောက်ရေပြန်ထွက်မယ်လာမယ့်နှစ်အတွက်လည်းရေပို့ပြီးတော့ဖူလုံနေတော့ကန်ပြုပြင်ဖို့အတွက်လည်းကျမတို့ရုံးနေနေပြည်သူတွေလူတန်းထားတဲ့ငွေတွေကိုပေါ့နော်ဒီကန်တွေပြုပြင်လာတော့ရေတို့တက်တဲ့တောက်ရီပေါ့နော်လိုအပ်တာရီလှူပေးဖို့ဒီကိုရောက်လာရင်ဖြစ်ပါတယ
်ကြေးရွာတွေကိုရေလှူတမ်းဖို့အတွက်တဲယူပို့ဆောင်ရေးအခက်အခဲတွေလည်းရှိနေပါတယ
်ရေကအလုံးမမ8စီလောက်ပဲရှိတော့ဒီရွာကြေးရွာ35ရွာဘကိုးတိုင်းတစ်ခုနဲ့တရာတက်ပင်မြို့နယ်တစ်ခုနဲ့ဘဝဲတစ်ခုလုံးဆိုတော့အများကြီးလိုတာပေါ့အဲကားရေသေးတဲ့ကားအခက်အခဲရှိတယ်ဒီတဲလာတဲ့စီမှာပေါ့ဒီလမ်းခရီးအခက်အခဲရှိဒီမှာဆိုရင်အခုလာညမာလဲတွေ့မှာပါဖုတ်တယ်လည်းရမ်းပေါ့လမ်းလဲတော်တော်အခြေအနေဆိုးတယ်အဲ့တော့ဒီထက်အထဲဘက်တဲ့ရောက်တဲ့ဒီရွာတော့မနေသေးတော်သေးတယ်ဟိုဘက်ကတိခုံတော့ဒါအလမ်းအခြေအနေဆိုးတယ်ဖုတ်တတော်လောက်ရှိ
တောက်ရီသုံးရီတွေကိုလာရောက်လှူဒန်းပေးကြတာကြောင့်ရွာသားတွေကအလှူရှင်တွေကိုကျေးဇူးတင်နေကြပါတယ်။ဒါပေမဲ့လည်းရေရှည်အတွက်တည်ကြတဲ့ဖြည့်ရှင်းနည်းမျိုးကိုမျှော်လင့်နေကြပါတယ်
။အဲလိုတရင်ကဖြည့်ရှင်းတဲ့နည်းထက်ကိုကျွန်တော်တို့ဖြည့်စီချင်တာကအခုကန်နေခန်းချောင်းနေတာကိုကျွန်တော်တို့မိုးရေအချိန်ပိုလောင်နိုင်အောင်နှစ်စင်လက်ဒီရာသူဥတုတံကကျွန်တော်ကပုံမှန်ကြောက်ရောက်မှာပဲ။ပုံမှန်ခံရတော့မှကျွန်တော်သိတာဆိုရင်ဒါ၃လနှစ်ရှိလာပြီအပူကမြင့်တယ်မြင့်လာတယ်လေ။အခုဒါတွေ့တဲ့အတိုင်းမှာကန်နေခန်းချောင်းလာပြီ။အဲ့ခန်းချောက်လာတဲ့ကန်တွေကိုကျွန်တော်တို့ကပြန်လည်ပြုပြစေခြင်းတယ်ပြုပြင်မှသာလျှင်ကျွန်တော်တို့ကမိုးရေချင်းပို့လောင်နိုင်မယ်လောင်နိုင်မှသာလျှင်ကျွန်တော်တို့ကရေရှည်သုံးဆွဲလို့ရမှာဒါကတရင်ကခဏဖြည့်ရှင်းနေနီးအကဲအလှူရှင်ရလို့ဒီနီးရပြေးတာအလှူရှင်မရရင်ကျွန်တော်တို့ဘယ်လိုလုပ်မလဲ
ပဲခူးတိုင်းဒေသကြီးတွေကတနက်ပင်မြို့နယ်ဟာတဘာဝဘေးအန္တရာယ်အခမ်းအနားဆုံးမြို့နယ်တစ်မြို့နယ်ဖြစ်ပါတယ်မိုးရာသီမှာရေကြီးတဲ့အခါလဲရေလွှမ်းမိုးတာခံရတယ်လို့နှွေရာသီမှာလဲရေရှားပါတဲ့တံကိုခံနေရတဲ့ဒေသတစ်ခုပါဒေတာရဲ့ပထဝီအနေအထားကိုတီချာနားလေတာတဲ့ပြည်သူလွတ်တော်ကိုယ်စားလှယ်ဦးမြင့်ဦးအနေနဲ့ကို့ဒေတာဖွံ့ဖြိုးတိုးတက်လာဖို့အတွက်လမ်းသစ်တလမ်းဖောက်လှုပ်ခြင်းနဲ့ဆန္ဒရှိနေပါတယ်
။ဟောရေတနက်ပင်ရေကဝရေအဲ့ဒီကနေပြီးတော့ရန်ကုန်တိုင်းကခရမ်းသုံးကွာအထိတန်လျင်အထိဆက်သွားတယ်ဒီဟာ။တကယ်လို့အဲ့ဒီကိုသူကလမ်းကျော်တစ်ခုပေါ့ဟုတ်လားရေကာတမန်တစ်ခုလုံထိုင်နေရေကာတမန်နဲ့အတူတူဒီပေါ့ ီလမ်းတစ်ခုဖောက်နိုင်မယ်15မိုင်လောက်ရှိတယ်လမ်းတစ်ခုဖြတ်ဖောက်နိုင်မယ်ဆိုရင်အဲ့ဒီတညင်ဘက်ကတန်လျင်ဘက်ကထွက်တဲ့ပစ္စည်းတွေနိုင်ငံသားနဲ့ပတ်သက်တဲ့ချိတ်ဆက်တဲ့ဟာတွေကိုပကိုးဘက်ကိုကိုယ်ပတ်မသွားဘဲနဲ့ဟုတ်လားတနက်ပင်ရဲ့ကဝရဲ့ကန်းကြီးကနေပြီးတော့ဖြတ်သွားမယ်ဆိုလို့ရှိရင်မိုင်းကတိတ်မွေ15မိုင်လောက်အဲ့ရဖြတ်လိုက်လို့ရှိရင်နီးနီးလေးပဲဒါဆိုလို့ရှိရင်အာရှလာတဲ့လမ်းမနဲ့လည်းချိတ်ဆက်လို့ရတယ်အဲ့ဒီတော့ဘောတနက်ပင်ကဝဆက်ဆံနေတဲ့ခရမ်းကိုပါဒါဖွင့်ပြိုးတဲ့ဒေတာတခုဖြစ်လာတယ်ကန်းကြီးလေးတခုဖြစ်ဖန်တီးမယ်ဆိုလည်းရတယ်အဲ့တော့အဲ့ဒီလိုရေကာတွေပါဒီတမန်တွေပါလောက်ပြီးလမ်းမဆက်သွေးကြီးကောင်းသွားလို့ရှိရင်ဒီလယ်မြေတွေကတိတ်မြောစာကောင်းတာတွေကလေအဲ့ဒါအဲ့ဒါကြောင့်မလို့ဒါတွေကအခွင့်လန်းတွေဖြစ်လာနိုင်တယ်ဝင်းကျုပ်ကိုတင်ပြတဲ့ခါမှာလည်းသူတို့အစိုးရဖွဲ့ကလည်းစိတ်ဝင်စားတယ်ဒါတွေကနီးပညာလိုအပ်တယ်နိုင်ငံခြားအကူအညီထောက်ပံ့တွေလိုအပ်တယ်ဒါတွေနဲ့ပေါင်းစပ်ပြီးလုပ်မယ်ဆိုလို့ရှိရင်အကဲတင်တဲ့အကဲတို့ရဲ့တဘာဝဘေးဒဏ်ခံနေရတဲ့ဘဝကနေပြီးတော့အကဲတို့စူးစမ်းရုံးထွက်နိုင်ပြီးတော့အခွင့်အလမ်းတွေဖြစ်လာနိုင်တယ်လို့ဆက်ပ
ါအခုရေရှားပါနေတဲ့ပဲခူးတိုင်းဒေသကြီးတွေကတနက်ပင်မြို့နယ်လိုပဲမြန်မာနိုင်ငံအလဲပိုင်းမန္တလေးတိုင်းဒေသကြီးစကိုင်းနဲ့မကွေးတိုင်းဒေသကြီးတွေကရွာတွေအသီးသီးမှာလည်းရေပြက်လက်မှုတွေဖြစ်ပွားနေတာပါ NLD အစိုးရအသည့်အနေနဲ့မုတ်တုံမဝင်ခင်ရေရှားပါနေတဲ့ဒေသတွေကိုအချိန်မီရေဖြန့်ဝေပေးနိုင်အောင်ရက်တရားစီမံချက်နဲ့လေလာအတွင်းဆောင်ရွက်ဖို့လည်းရှိနေပါတယ်ရှင်
VOA မြန်မာပိုင်းသတင်းတော်မတ်တင်ကြီးလင်းစုစည်းတင်ဆက်ခဲ့တဲ့မြန်မာတခွင်အစီအစဉ်ကိုနားဆင်ခဲ့ကြရတာဖြစ်ပါရဲ့ရှင်။ကျွန်မတို့အခုထုတ်လွှင့်ခဲ့တဲ့အစီအစဉ်တွေကို VOA Internet ဆာမျက်နှာမှာအလွယ်တကူဖတ်ရှုနားဆင်နိုင်ကြပါတယ်။ VOA မြန်မာပိုင်းရဲ့ website လိပ်စာကတော့ burmese.voanews.com ဖြစ်ပါတယ်။ VOA မြန်မာပိုင်းကြာသပတေးနေ့မှာထုတ်လွှင့်မဲ့ Radio အစီအစဉ်တွေကိုတော့ line to meter 30 40 50 နဲ့ line la meter 190တို့ကနေဖမ်းယူနားဆင်နိုင်ကြပါတယ်ရှင်။အခုတော့သတင်းအကျဉ်းချုပ်ကိုကိုအောင်လုံးကကြေညာပေးမှာဖြစ်ပါတယ
်တူရကီနိုင်ငံသားတွေကိုဥရောပမှာအလဲပတ်နဲ့စီးပွားရေးလုပ်ငန်းတွေအတွက်ပြည်ဝင်ခွင့်ဗီဇာမလိုပဲရပ်ပေါင်း90အထိဝင်ဝင်ပေးဖို့ဥရောပသမဂ္ဂ EC ကတိုက်တွန်းလိုက်ပါတယ်တူရကီနိုင်ငံအနေနဲ့ဗီဇာနဲ့ပတ်သက်လို့တတ်မှတ်ချက်82ချက်စလုံးပြည့်မီတဲ့အတွက်ဥရောပကဗီဇာကင်းလွတ်ခွင့်မှာအကျုံးဝင်လာကြောင်းဥရောပကဥပဒေပြုအမှတ်တင်နေတဲ့ဇွန်လ30ရက်နေ့နောက်ဆုံးထပြီးမူဝါဒကိုအတည်ပြုပေးကြဖို့လဲဥရောပကော်မရှင်ကဒီကနေ့ပဲတောင်းဆိုလိုက်တာပါအမေရိကန်သမ္မတလောင်းဖြစ်ရှင်ပြိုင်နေသူတွေရဲ့ Republican Party ရဲ့ကိုယ်စားလှယ်ဖြစ်လာနိုင်တဲ့ Donald Trump ဟာရှေ့မှာအခက်အခဲတွေနဲ့ကြုံရနိုင်တယ်လို့လည်းခန့်မှန်းနေကြပါတယ်။အမေရိကန်သမ္မတလောင်းအကြုံမဲ့ပေးပွဲတွေအင်္ဂါနေ့ကကျင်းပခဲ့တဲ့ Indiana ပြည်နယ်မှာအနိုင်ရခဲ့ပြီးနောက် Gregory Trade Donald Trump ဟာသမ္မတလောင်းဖြစ်နိုင်သူတူဖြစ်နေလဲ Republican Party ရဲ့ဦးဆောင်ကော်မတီကြီးကတုံ့နှုံးပြောဆိုလိုက်ပါတယ်။အကြုံမဲ့ပေးပွဲမှာတော့ Trump ကမဲအလုံးရဲ့53ရာခိုင်နှုန်းအနိုင်ရပြီး Texas ပြည်နယ်ထက်လွတ်တော်မှာ Ted Cruz ကတော့38ရာခိုင်နှုန်းနဲ့ဒုတိယအဝိုင်းပြည်နယ်အချုပ်အမှုဂျွန်ကေစစ်ကတော့900ခိုင်နှုန်းနဲ့နောက်ဆုံးမှရှိကြတာပါ။အင်ဒီယားနာပြည်နယ်မှာရှုံးနေသွားတဲ့ခရုစ်ကတော့သမ္မတလောင်းယူဝဲကနှုတ်ထွက်သွားပါတယ်။ဒီမိုကရက်တစ်ပါတီဘက်မှာတော့ရှေ့တန်းရောက်နေတဲ့နိုင်ငံခြားရေးဝန်ကြီးအောင်ဟီလာရီကလင်တန်ကိုပြန်ဖက်ဖြစ်တဲ့ဗာမွန်ပြည်နယ်ထက်လွတ်တော်မဲ့ဘာနီဆန်ဒါကကပ်ပြီးတော့အနိုင်ရရှိသွားပါတယ်။အဲစစ်သွေးကြွားတွေပေါ်စစ်စင်အားမှာပူပေါင်းဆောင်ရွက်ကြရေးအမေရိကန်နဲ့မဟာမိတ်17နိုင်ငံတို့ကဂျာမနီနိုင်ငံမှာဆွေးနွေးခဲ့ကြပါတယ်။စစ်မြေပြည်မှာရှိတဲ့မဟာမိတ်တွေအောင်မြင်မှုရနိုင်မှု IS ဆွေးရောက်တွေထိန်းချုပ်ထားတဲ့ယူရိုးနိုင်ငံကမော်စမြို့နဲ့ရကာမြို့တွေကိုအမြန်ဆုံးပြန်လည်သိမ်းပိုက်နိုင်မှုအားပေးကူညီသွားဖို့လဲဆွေးနွေးပြီးမှပူးတွဲထုတ်ပြန်တဲ့ကြေညာချက်ထဲမှာဖော်ပြခဲ့ကြပါတယ်။ဂျာမနီနိုင်ငံမှာရောက်ယူရိုးနိုင်ငံမြောက်ပိုင်းကကတ်ပါရှမာကတက်စကန်တခုကို IS သွေးကြွားတွေအင်္ဂါနေ့ကတက်ခိုက်မှုအတွင်းမှာ US Navy Sea American ရေတပ်အထူးတပ်ဖွဲ့ဝင်တို့ကြာဆုံးသွားပါတယ်။သေဆုံးသွားသူဟာစတိုထားမြောက်ချားစ်ကီတင်ဖြစ်တဲ့အကြောင်းလဲ American စစ်တမ်းရဲ့ပင်တဂွန်ကကြေညာခဲ့တာပါ။ဂျာမနီနိုင်ငံမှာရောက်ရှိနေတဲ့ American ကာဝေးဝန်ကြီး Ash Carter ကတော့အခုဖြစ်ဖြစ်ဟာယူရိုးနိုင်ငံအန်ဒီယားရှိတဲ့နေမြေတစ်ခုဖြစ်နေရှိနေစေဖြစ်တယ်ဆိုတော့ကိုသတိပေးလိုက်တာဖြစ်တဲ့အကြောင်းလဲဒီကနေ့မှာပဲပြောဆိုခဲ့ပါတယ်။ဒါဆိုရင်တော့အမေရိကန်ဥဆောင်တဲ့နိုင်ငံတကာညွန်မောင်းအဖွဲ့ရဲ့ IS သွေးကြွားတွေကိုချင်းမုံရေးစစ်စင်ရေးတွေစတင်ခဲ့တဲ့2014ခုနှစ်ကစလို့ယူရက်မှာတတိယမြောက်အမေရိကန်စစ်သည်တူကြာဆုံးသွားခဲ့တာလည်းဖြစ်ပါတယ်။ IS သွေးကြွားတွေကယူရက်နိုင်ငံမိုးဆူးမြို့တောင်ပိုင်းနဲ့မြောက်ပိုင်းရပ်တွေမှာရှိတဲ့ကတ်ပါရှမာကတပ်ဖွဲ့ရဲ့ရှေ့ရနေရာတော်များများကိုအင်္ဂါနေ့ကထုတ်ဖောက်တိုက်ခတ်ခြင်းအာရုံတက်တဲ့အချိန်မှာပဲအမေရိကန်စစ်သည်ကြာဆုံးသွားခဲ့တာပါ။ကတ်တပ်ဖွဲ့တွေကအမေရိကန်ညွန်မောင်းတပ်ဖွဲ့ရဲ့လေကြောင်းကူနဲ့စစ်ပတ်ဆိုင်ရာကူညီတွေကိုရယူနေတာလည်းဖြစ်ပါတယ
်။တရင်ချင်းချုပ်ကိုကောင်လွင်ကတင်ညာပေးခဲ့တာပါရှင်။ဒီညအစီအစဉ်ထုတ်လုပ်ရမှုကနန်းလောင်ဖြစ်ပြီးဆက်ပိုင်းဆိုင်ရာအင်ဂျင်နီယာကတော့ Keith Home ဖြစ်ပါတယ်။ V
VOA American တန်ညဘက်မြန်မာဘာသာအစီအစဉ်ကိုည9နာရီကနေ10နာရီထိလိုင်းဒိုမီတာ24 25 30နဲ့50နဲ့လိုင်းလာမီတာ190တို့ကနေဓာတ်ရိုက်ထုတ်လွှင့်ပေးခဲ့တာပါ သောတာရှင်တွေအားလုံးရွှင်လန်းချမ်းမြေ့ကြပါစေ VOA ကိုအားပေးနားဆင်တဲ့အတွက်လည်းအထူးပဲကျေးဇူးတင်ပါတယ်ကျမရှားဖုံပါ
This program has come to you from the Voice of America, Washington.